Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ19ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925.32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ပျောက်ဆုံးနေတဲ့ sorry သတင်းစာဆရာရဲ့တဲလွန်စာရနိုင်မှုတူရကီနိုင်ငံအစ္စတန်ဘူမြို့အနီးကတောအုပ်တစ်ခုနဲ့နယ်မြို့တစ်မြို့မှာရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ရစမာကျင်းပနေတဲ့အာဆန်အာရှဥရောပထိပ်သီးညီလာခံအတွင်းလူခွင့်ရေးကိစ္စတွေဆွေးနွေးဖို့ရှိနေပြီးရွန်ဂျာအရေးလဲပါဝင်မှာဖြစ်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နေတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိပ်တန်းရောက်သတင်းတွေကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့ကိုရောက်ရှိပြီးတော့စိန့်ဂျိုဇက်ကက်သလစ်စစ်ဆောင်ဒုက္ခသည်စခန်းမှာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်
ကျွန်တော်တို့ရဲ့အဓိကကြိုးရည်ချက်ကတော့အားလုံးဟာကိုယ့်ရဲ့ကိုယ့်ရောင်မှာကိုပြန်ပြီးအေးချမ်းချမ်းနဲ့ကွန်ပျူတာတက်ဆောင်နေနိုင်မှုပဲဖြစ်ပါလိမ့်မယ်။ဒီလိုစခန်းလေးကိုလာတယ်ဆိုတော့တစ်ခဏပဲ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတစ်ခုမီးလောင်လို့အနည်းဆုံးလူ6ဦးသေဆုံးခဲ့ရတဲ့သတင်းနောက်မလေးရှားနိုင်ငံကိုခိုးဝင်ကြမယ်။မြန်မာနိုင်ငံရခိုင်နဲ့တခြားပြည်နယ်တွေကလာတဲ့လူတွေဒီထိုင်းမလေးနယ်စပ်မှာဖမ်းဆီးရမိတဲ့သတင်းနဲ့အတူအမေရိကန်သမ္မတကဒီဖွံ့ဖြိုးတဲ့နိုင်ငံတွေမှာလိုအပ်နေတဲ့ဒေါ်လာ60ဘီလီယံကိုစီမံခန့်ခွဲမဲ့အေဂျင်စီတစ်ခုထူထောင်ဖို့လက်မှတ်ရေးထိုးလိုက်တဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတို့ကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ပြောဆိုနေတဲ့ sorry သတင်းစာဆရာဂျမဲခါရှိုဂီရဲ့ရုပ်လောင်းအကျဉ်းချံတဲလွန်စာရနိုင်မှုတူရကီနိုင်ငံအစ္စတန်ဘူမြို့အနီးကတောအုပ်တစ်ခုနဲ့မြို့ရဲ့တောင်ဘက်ကီလိုမီတာ90ခွာနယ်မြို့တစ်မြို့တို့မှာတူရကီရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ဘဲဂရက်တောအုပ်နဲ့ယာလိုဗာမြို့တွေမှာရှာဖွေနေတဲ့အကြောင်းတူရကီတာဝန်ရှိသူတွေဒီနေ့ပဲပြောဆိုခဲ့ကြတာပါ။ဒီချိန်ထဲမှာပဲသတင်းတော်အသက်ခံခဲ့ရတယ်လို့ဆိုတဲ့အသံမှတ်တမ်းအချက်အလက်တွေကိုအမေရိကန်ဆိုတာတာဝန်ရှိသူတွေကိုပေးအပ်ခဲ့တာမရှိတဲ့အကြောင်းတူရကီအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။သတင်းမီဒီယာတွေမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီသတင်းပတ်စောပိုင်းတူရကီနိုင်ငံရောက်ရှိနေစဉ်အသံမှတ်တမ်းကိုနားထောင်ခဲ့ရတဲ့အကြောင်းဖော်ပြနေကြတာပါ။ဝန်ကြီးပွန်ပီယိုကတော့သူ့အနေနဲ့အသံဖတ်မှတ်တမ်းကိုတွေ့လဲမတွေ့ရကြားလဲမကြားခဲ့ရတယ်လို့စာသားအဖြစ်နဲ့လည်းမဖတ်ရတဲ့အကြောင်းပြောဆိုထားပါတယ်။တူရကီဆိုရပိုင်းအနာတိုလူသတင်းဌာနကတော့စုံစမ်းတွေ့ရှိချက်တွေကိုတစ်ကမ္ဘာလုံးကိုအသိပေးသွားမှာဖြစ်တဲ့အကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမက်ဗလတ်ကာဗူဆိုဂလူကိုကူကပီဖော်ပြခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပျောက်ဆုံးနေတဲ့သတင်းတော့သိသလားရှင်သလားသတင်းတော့တွေကမင်းမြန်ရမှာတော့သိဆုံးတာသိကြနေပုံရတဲ့အကြောင်းဖြစ်ကြားခဲ့တယ်လို့တကယ်ကိုစိတ်မကောင်းစရာဖြစ်ရတဲ့အကြောင်းလည်းပြောဆိုသွားပါတယ်။တကယ်လို့သာ sorry နိုင်ငံကတပ်ဖြတ်ခဲ့တာဖြစ်မယ်ဆိုရင်တော့ဆက်ဆံရေးမှာကြီးမားတဲ့ဆိုးကျိုးတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတော့တွေကိုပြောခဲ့တာပါ။အစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးမှသတင်းစာဆရာခါရှိုဂီကို sorry ထောင်လိုင်းရေးတွေကတပ်ဖြတ်ခဲ့တဲ့အကြောင်းတူရကီနိုင်ငံကဆွဆွဲထားပေမဲ့အမေရိကန်ဆိုရကတော့ sorry ရဲ့စုံစမ်းစစ်ဆေးမှုတွေပြီးဆုံးတဲ့အထိအချိန်ပေးဖို့လည်းလိုလားနေပါတယ်။ဒီသတင်းပတ်သက်မှာပဲ sorry နဲ့တူရကီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့မနေ့ကသမ္မတထရန့်ကိုအစီရင်ခံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ sorry နိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်တဲ့အထိရဲ့အနေနဲ့ထပ်ပြီးအချိန်ပေးထားဖို့ပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒဟာပြည်နယ်မှာထိတ်တန့်အစိုးရအရာရှိနှစ်ဦးလှုပ်ကြံတပ်ဖြတ်ခံရတဲ့ဖြစ်ရပြီးမှာတော့ကန္ဒဟာပြည်နယ်အတွင်းလွှတ်တော်ရွေးကောက်ပွဲတွေကိုသတင်းတစ်ပါးနောက်ဆိုလိုက်ပါတယ်။အာဖဂန်နိုင်ငံတော်ကလွှတ်တော်ရွေးကောက်ပွဲတွေကိုတော့မနေ့ပြန်စနေနေ့မှာကျင်းပဖို့စီစဉ်ထားတာပါ။ပြီးခဲ့တဲ့ကြာပြင်းနေ့တုန်းကအာဖဂန်မှာရှိတဲ့အမေရိကန်ထိတ်တန့်ဗိုလ်ချုပ်ကြီးတဦးရဲ့ကန္ဒဟာခီးစင်အတွင်းပြစ်ခတ်တပ်ခဲ့ခံခဲ့ရပြီးကန္ဒဟာပြည်နယ်ရဲမှူးကြီးအဗ်ဒူရာဇစ်သေဆုံးခဲ့ရတာပါ။အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာကတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိပါဘူး။ဗိုလ်ချုပ်ကြီးမီလာဟာကန္ဒဟာပြည်နယ်အုပ်ချုပ်ရေးမှုနဲ့ပြည်နယ်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့အုပ်ချုပ်ရေးမှုရုံးကိုရောက်ရှိလာခဲ့တာပါ။ဆွေးနွေးပွဲအပြီးရဟတ်ရင်ခွင်ကိုအတော်မှတက်ခဲ့ခံရတာလို့ဒေတာရင်တင်းတွေမှာဖော်ပြကြပါရယ်။အခုတက်ခဲ့မှုအတွင်းရဲမှူးကြီးရာဇစ်အပြင်ပြည်နယ်ထောက်လိုင်းရဲ့အရာရှိချုပ်လည်းတေဆုံးခဲ့ပြီးကန္ဒဟာအုပ်ချုပ်ရေးမှုကတော့ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါရယ်။အစိုးပိုင်းတင်းတွေမှာတော့ပြည်နယ်အုပ်ချုပ်ရေးမှုလည်းတေဆုံးခဲ့တယ်ဆိုပြီးတင်းတွေထွက်ခဲ့တာပါ။အမေရိကန်စစ်သား2ဦးအပါအဝင်အမေရိကန်2ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါရယ်။အခုတက်ခဲ့မှုဟာသူတို့လက်ချက်ဖြစ်ပြီးရဲမှူးကြီးရာဇစ်ကိုရောအမေရိကန်ဗိုလ်ချုပ်ကြီးကိုပါပြင်မာထားတိုက်ခဲ့တာဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောဆိုထားပါတယ်
အမေရိကန်နဲ့ဥရောပနိုင်ငံသားတွေပါဝင်ဆီးရီးယားနိုင်ငံမှာဖမ်းဆီးခံထားတဲ့ရာနယ်ခြေရဲတရားခံတွေကို ISIS နဲ့စစ်သွေးကြွတွေကစတင်ကွပ်မြတ်တော့မှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်အမေရိကန်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့တရားအိုက်ဇော်မျိုးအနည်းကစစ်ပြေးဒုက္ခသည်စခန်းကလူ900လောက်ကို IS ဖွဲ့ကဖမ်းဆီးသွားခဲ့တာဖြစ်တဲ့အကြောင်းရုရှားနိုင်ငံပင်လယ်နဲ့အပန်းဖြေမျိုးဆိုချီမှာမနေ့တုန်းကကျင်းပတဲ့နီနိုဖလေဝတ်တို့ကမှရုရှားသမ္မတကပြောဆိုလိုက်တာပါတောက်ဆိုချက်တွေအတိအကျထုတ်ပြန်ထားပြီးမရခင်တနေ့ကိုဆယ်ရောင်နှုန်းနဲ့ကွပ်မြတ်မှာဖြစ်တဲ့အကြောင်းသမ္မတပူတင်ကပြောဆိုခဲ့ပေမဲ့တောက်ဆိုချက်တွေနဲ့ပတ်သက်လို့တော့အသေးစိတ်ရှင်းမပြပါဘူးတနေ့ကပဲလူ100ယောက်ကိုကွပ်မြတ်ခဲ့ပြီးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ရရှိတွေကတော့ဒုက္ခသည်စခန်းတက်ခတ်ခံခဲ့ရတာမှန်မြန်မြန်လဲရုရှားသမ္မတနဲ့ထက်ရုရှားသတင်းဌာနတို့ရဲ့ပြောဆိုချက်တွေဟာခိုင်မာမှုမရှိတဲ့အကြောင်းပြောဆိုခဲ့ကြပါတယ်ရုရှားရဲ့ပြောဆိုချက်တွေတိကျမှန်ကန်မှုပေါ်တန်တရားရှိတဲ့အကြောင်းလဲပင်ဒဂွန်စစ်ဌာနချုပ်ပြောခဲ့သူတမူရှောင်းရောဘတ်ဆန်က VOA ကိုပြပို့တဲ့ကြေညာချက်မှာပြောဆိုထားတာပါဇာကန်အမြောက်များဖမ်းဆီးထားတဲ့အကြောင်းရုရှားသမ္မတရဲ့ပြောဆိုချက်နဲ့ကန့်ညင်မှုရှိတဲ့သတင်းတွေမတွေ့ရတယ်လို့ဒုက္ခသည်စခန်းမှာအမေရိကန်နိုင်ငံသားတွေရှိနေတယ်လို့သိရှိမှထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်IS ဖွဲ့ရဲ့ချင်းချောက်မှုအန္တရာယ်ကိုအမေရိကန်နဲ့မဟာမိတ်တွေမဟန်တားနိုင်တဲ့အကြောင်းရုရှားရဲ့ဆွဆွဲချက်ပေါ်မှာလည်းပင်ဒဂွန်စစ်ဌာနချုပ်ကပယ်ချခဲ့တာပါ IS ဖွဲ့ကအရင်တုန်းကထိန်းချုပ်ထားခဲ့မှုတဲ့နယ်မြေတွေရဲ့99ရာခိုင်နှုန်းကျော်ကိုမဟာမိတ်ညွန်ပေါင်းတပ်ဖွဲ့တွေကလွတ်မြောက်အောင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းလည်းပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုရဲကိုတောင်အမေရိကတိုက်ကလူတွေအလုံးရင်းနဲ့ဝင်ရောက်လာနေတာကိုမက္ကဆီကိုနိုင်ငံကမတားဆဘူးဆိုရင်အမေရိကန်တောင်ဖက်နယ်စပ်ကိုပိတ်ပစ်ဖို့တပ်ဖွဲ့ဝင်တွေစစ်လို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကချိန်ချောက်လိုက်ပါတယ်။ဟွန်ဒူရက်စ်နိုင်ငံဆန်ပေဒရိုဆူလာမြို့ကနေပြီးခဲ့တဲ့တစ်ပတ်ကထွက်လာကြတဲ့လူပေါင်း 3,000 လောက်ပါဝင်တဲ့လူအုပ်ကြီးဟာကွတီမာလာနိုင်ငံကရှွန်းနွန်ထူထပ်တဲ့တောကြီးနဲ့လူနေရပ်ကွက်တွေကိုဖျက်ပြီးမက္ကဆီကိုနိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုရဲကိုဝင်ရောက်ဖို့ဦးတည်လာနေတာပါ။အဲ့ဒီလူအုပ်ထဲမှာရာဇဝတ်သားတွေလည်းပါနေတာကြောင့်သူတို့ကိုတားဆီးပေးဖို့အပြင်းအထန်နေလာနေမက္ကဆီကိုနိုင်ငံကိုတောင်းဆိုရဲလို့သမ္မတထရမ့်ကပြောပါတယ်။ရာဇဝတ်ကိန်းသားတွေနဲ့မွေးရေးဆေးဝါးတွေတိုင်းပြည်တောင်ပိုင်းကနေဝင်ရောက်လာနေတာကိုဟန်တာရေးဟာ USMCA လို့ခေါ်တဲ့အမေရိကန်၊မက္ကဆီကို၊ကနေဒါသုံးနိုင်ငံကြားရရှိထားတဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်တဲ့ပို့အရေးကြီးတယ်လို့ကြာတာပရင်းတွေက Twitter လူမှုကွန်ရက်မှာသမ္မတထရမ့်ကရေးသားခဲ့ပါတယ်။အမေရိကန်မှာဂျာကာလာလွှတ်တော်ရွေးကောက်ပွဲတွေနိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့အတွက်သမ္မတထရမ့်ကနိုင်ငံရေးအတွက်ရည်သွက်ချက်ပြီးတော့အခုလို Twitter မှာရေးသားခဲ့တာဖြစ်တယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးသစ်မာစီလိုအီဘရာကပြောပါတယ်မက္ကဆီကိုကလည်းယာနဲ့ချီတဲ့ရဲတပ်သားတွေကိုကွတ်တီမာလာနယ်စပ်စီမနစ်ဂျာရာဘီနီကဆေးလွတ်ခဲ့ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်သာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ EU American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပအာဆမ်ထိပ်သီးညီလာခံအတွင်းလူခွင့်ရေးကိစ္စတွေကိုထက်သွင်းဆွေးနွေးရမှာရိုဟင်ဂျာမွတ်စလင်တွေအရေးအာရုံစိုက်ဆွေးနွေးသမှာဖြစ်တဲ့အကြောင်းဥရောပသမ္မတ EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရစ်ကာမိုဂါဟီနီကပြောဆိုလိုက်ပါတယ်
I think of the Rohingya crisis that has always been at the center of our work not only on the humanitarian side but also on the political work
EU ကဖြစ်ရှင်းနေအောင်အစဉ်တစိုက်ကြိုးပမ်းနေတဲ့ Rohingya အကြက်တဲကိုထက်သွင်းဆွေးနွေးဖို့စဉ်းစားထားပြီးလူသားချင်းစာနာမှုကိစ္စတွေသမကနိုင်ငံရေးကိစ္စတွေလည်းပေါ်ဝင်မှာဖြစ်တဲ့အကြောင်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲကမနေ့တုန်းကအာဆန်ထက်သွင်းညီလာခံစတင်တဲ့အချိန်မှာပဲပြောဆိုလိုက်တာပါရင်းကြရီဘေးရန်နေကင်းကင်းဂုံတိကရှိရှိနေရပြန်နေရေးကုလသမဂ္ဂကိုအကူအညီပေးနိုင်မဲ့နီးလန်းနေနဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားဆွေးနွေးမှုတွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။နီးလန်းကမှာတော့မြန်မာနိုင်ငံကပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကျော်တင်လည်းတက်ရောက်နေပါတယ်။ပြီးခဲ့တဲ့နှစ်တည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကန်တွေကိုစီးနေတက်ခတ်ခဲ့တဲ့ ARS ရဲ့ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်ခဲ့ပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေနေရပြန်နိုင်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကဖိအားပေးနေကြတာပါမြန်မာဆိုကတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းညှင်းဆန်ထားပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဘက်ကစုံစမ်းတွေ့ရှိချက်တွေကိုလူညုံရေးကောင်စီမှရှေ့တစ်ပတ်ဗိုလ်ထုနေမှာအစီရင်ခံတင်ပြဖို့လည်းရှိနေပါတယ်
တောင်နဲ့မြောက်ကိုရီးယားကြားရရှိလိုက်တဲ့စီးဆိုင်ရသဘောတူညီမှုကြောင့်တောင်ကိုရီးယားရဲ့ကာကွယ်ရေးစွန့်ရည်တွေကျသွားနိုင်တဲ့အပေါ်အမေရိကန်တို့ရဲ့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒီကိစ္စကြောင့်အမေရိကန်နဲ့တောင်ကိုရီးယားကြားဆက်ဆံရေးတွေအေးစက်လာနေချိန်မှာပဲတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားစီးရေးဆိုင်ရသဘောတူညီမှုရလိုက်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့စိုးရိမ်မှုတွေထွက်ပေါ်လာတာပါ။မြောက်ကိုရီးယားဘက်ကနျူကလ ியர் ကင်းစင်ရေးလုပ်ငန်းတွေမြင့်မြန်ဆက်ဆံမလုပ်သေးပေမဲ့တောင်မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးတွေတိုးတက်နှွေထွေလာနေတဲ့ကိစ္စကြောင့်အမေရိကန်နဲ့ကိုရီးယားကြားဆက်ဆံရေးအေးဆက်လာတာပါ။အဲ့ဒီစီးရေးဆိုင်ရာသဘောတူညီမှုထဲမှာတောင်မြောက်ကိုရီးယားနိုင်ငံသားကစစ်မဲ့ဆုံအနည်းရေပြင်းနဲ့မြေပြင်တဝိုက်ကိုလျှင်ရင်မပြန်တမ်းရဆုံအဖြစ်သတ်မှတ်ဖို့လဲပါဝင်ပါတယ်။တခါအဲ့ဒီစစ်မဲ့ဆုံကိုပိုင်းခြားသတ်မှတ်ထားတဲ့နယ်စပ်မြေတစ်လျှောက်တစ်ဖက်နဲ့တစ်ဖက်ပြစ်မှတ်ထားတဲ့စီးရေးလေ့ကျင့်မှုတွေကိုလည်းရှက်ပစ်ဖို့နိုင်ငံသားသဘောတူညီခဲ့တာပါ။အဆောင်အချက်တွေတင်းတင်းကြပ်ကြပ်ချထားတဲ့စစ်မဲ့ဆုံတစ်လျှောက်ငြိမ်းချမ်းရေးဆုံတစ်ခုကိုဖန်နှီးဖို့ကြိုးပမ်းတဲ့အနေနဲ့အဲ့ဒီအနည်းတဝိုက်ကမြေမြုပ်မိုင်းတွေကိုဖယ်ရှားပစ်ဖို့လဲတောင်မြောက်ကိုရီးယားကောင်ဆောင်တွေသဘောတူညီခဲ့ကြတာဖြစ်ပါတယ်။
ရှိတော်အရှန်နိုင်ငံများတင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားပထမဆုံးအကြိမ်ဖြစ်တရုတ်နိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှစ်သတင်းပတ်ထဲရေတပ်ပူးတွဲစီလေ့ကျင့်မှုစီစဉ်ထားပါတယ်။အမေရိကန်နဲ့ပူးတွဲလေ့ကျင့်မဲ့အစီအစဉ်ကိုလည်းရှစ်နှစ်ထဲကျင်းပဖို့ဒီနေ့ပဲသဘောတူလိုက်ကြတာပါ။ပူးတွဲစီလေ့ကျင့်မှုကနေဒေသတွင်းရေတပ်ဖွဲ့တွေကြားယုံကြည်စိတ်ချမှုတွေတည်ဆောက်နိုင်မှာဖြစ်တဲ့အကြောင်းလဲစင်ကူကာဝေးဝန်ကြီးငန်းဟန်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလည်းအပေါ်ဝင်ဖြစ်တဲ့အာဆီယံစနေနိုင်ငံကပူးထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်မှာတော့စီလေ့ကျင့်မဲ့အစီအစဉ်ဟာအသေးဝင်နိုင်ငံတွေကရေတပ်ဖွဲ့တွေနဲ့တရုတ်ရေတပ်အမေရိကန်ရေတပ်ဖွဲ့တို့ကြားချစ်ချင်ရင်းနှီးမှုနဲ့ယုံကြည်မှုပုံမအကောက်လာစေမှာဖြစ်တဲ့အကြောင်းဖော်ပြခဲ့တာပါ။ရှေ့သတင်းပတ်တဲ့တရုတ်နိုင်ငံနဲ့အာဆီယံရေတပ်ဖွဲ့တွေရဲ့ပူးတွဲလေ့ကျင့်မှုတွေအတွင်းမှာတော့ရေကြောင်းဆိုင်ရာလုံခြုံရေးဆေးဘက်ဆိုင်ရာအရေးပေါ်အကူအညီပေးရေးရှာဖွေကယ်ဆယ်ရေးလေ့ကျင့်မှုတွေပါဝင်မှာဖြစ်ပါတယ်။
မလေးရှားတူဝင်းချေချောင်းကိုအာနာအလွဲသုံးစားလုံးမှုအကျင့်ပြတ်ချစားမှုအပြင်ဒေါ်လာသန်းနဲ့ချီပဝင်ပတ်သက်နေတဲ့ငွေကြေးခံပွားချမှုတွေနဲ့ဒီကနေ့တောက်ကြနေမှာဆွဲချက်တင်လိုက်ပါတယ်။ပြီးခဲ့တဲ့မေလအထွေထွေရွေးကောက်ပွဲမှာရှုံးနေခဲ့ပြီးအခုခါအတိုက်ခံပါတီကိုဦးဆောင်နေတဲ့အာမတ်ဇာဟစ်ဟာမီဒီကိုအဂရီလိုက်စားမှုတပ်ဖြည့်ရေးအေဂျင်စီကဖမ်းဆီးလိုက်ပြီးနောက်တနေ့မှာပဲတရားရုံးမှာရုံးထုတ်တာပါ။ဇာဟစ်ကသူ့ပေါ်ဆွဲဆိုထားတဲ့ရဲစုပြစ်မှုဆိုင်ရာဆွဲချက်၁၀ခုမှာအပြည့်မရှိကြောင်းရှောက်လဲထားပါတယ်။အဲ့ဒီဆွဲချက်တွေကတော့သူ့မိသားစုဦးဆောင်လုပ်ကိုင်နေတဲ့တက်တာချောင်းကြီးအဖွဲ့ဘဏ္ဍာငွေဖြစ်တဲ့မလေးရှား23တန်းကိုအလွဲသုံးစားလုပ်တာပြည်ထရေးဝန်ကြီးတာဝန်ယူထားချိန်ကအစိုးရလုံကအတော်များများမှလောက်ကင်ခွင့်ရရေးပေးအပ်တဲ့လက်ငွေ ringgit 23တန်းရယူခဲ့တာအပြင်မလေးရှား ringgit 82တန်းဒီပါကိုငွေကြေးခဝါချမှု28ခုလို့လည်းပါဝင်ပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တောက်ကြညာချမ်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။ကချင်စစ်ဘေးရှောင်ဒုက္ခသည်တွေနေရရင်းမှာပြန်လည်အခြေချနိုင်မှုဆိုရင်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေကိုတားဆီးနိုင်မှာဖြစ်မယ်လို့စစ်ရှောင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေရတာဟာယာယီကိစ္စသာဖြစ်တယ်လို့လည်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကချင်ပြည်နယ်မြကြီးနားမြို့စိန့်ဂျိုဆက်ကက်သလစ်စစ်ရှောင်ဒုက္ခသည်စခန်းမှာဒီကနေ့ပြောဆိုခဲ့ပြီးကူညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုလိုက်ကြတာပါ။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးထားပါဗျ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အဖွဲ့ဟာအော်တိုဘာ19ဒီကနေ့နေ့လယ်ပိုင်းကမြကြီးနားမြို့ပါလာနာအရက်မှာရှိတဲ့စိန့်ဂျိုဆက်ကက်သလစ်အသင်းတော်ကဖွင့်လှစ်ထားတဲ့စစ်ရှောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေအတွက်အထောက်ပံ့ပစ္စည်းတချို့ကိုပေးအပ်ရင်းဒုက္ခသည်စခန်းထဲဖွင့်လှစ်ထားတဲ့ရိုးရာရက်ကန်းစင်တွေကိုတွားရောက်လေ့လာခဲ့တာပါ။ဒုက္ခသည်တွေစစ်ဆောင်စခန်းမှာအခုလိုခိုလုံနေကြရတာဟာယာယီကိစ္စသာဖြစ်ပြီးမိမိတို့နေရရင်းမှာအ мян ပြန်ပြီးအခြေချနိုင်အောင်အစိုးရဘက်ကစ조사လုပ်ဆောင်သွားမယ်လို့ဒေါံဆန်းစုကြည်ကစိန့်ဂျိုဆက်စစ်ဆောင်စခန်းမှာပြောသွားပါတယ်
။ကျမတို့ရဲ့အဓိကကြည့်ရချက်ကတော့အားလုံးဟာကိုယ့်ရဲ့ကိုယ့်ရမှာကိုပြန်ပြီးအေးချမ်းချမ်းကွန်ပျူတာတက်ဆောင်နေနိုင်မှုပဲဖြစ်ပါတယ်။ဒီလိုစခန်းလေးကိုလာရဲဆိုတာတခဏပဲလို့ပဲစိတ်ထားအမြဲစိတ်ထဲမှာထားနေခြင်းပါဒီလိုစခန်းနေဆိုတာရေရှည်နေဖို့စခန်းနေမဖြစ်တဲ့မှာဘူးဒီလိုစိတ်ဓာတ်တွေလည်းကျွန်တော်တို့ရှိတဲ့မှာငါတို့တော့ငါတို့ရံငါတို့ရောပြစ်ခဲ့ရပြီဆိုတဲ့စိတ်ဓာတ်နဲ့မဟုတ်ဘဲနဲ့ခဏတစ်ဖြုတ်ပြစ်ခဲ့ရပြီဒါနဲ့တစ်ချိန်တစ်ခါမှပြန်ပြီးတော့တို့ရဲ့ရရွာတွေကိုတို့ပြန်နေထူတော်မယ်တို့ရဲ့ရလာတွေရဲ့မိညာရေးအတွက်တည်တန်းခံရေးအတွက်ဖွံ့ဖြိုးရေးအတွက်ငါတို့ဝိုင်းလို့မယ်ဆိုတော့အဲ့လိုစိတ်တွေကိုမွေးမြူအားပေးဖို့လည်းအင်တာမှာအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဒီလိုနေရာရှိဆုံးခွာသွားတဲ့ပြည်ပြည်သားများဒီလိုပုံစံနဲ့စခါမှနေနေရတာလုံးဝမသိမြပါဘူးအများဆုံးကိုယ့်ရကိုယ့်ရမှာကိုယ်အေးအေးချမ်းချမ်းဖွံ့ဖြိုးတွတ်တက်စွာနေနိုင်ဖို့အတွက်ကိုကျွန်တော်တို့လူလာပါတယ်ဒီဟာအတွက်လည်းအတတ်နိုင်ဆုံးစူးစမ်းတော့မှာပါစူးစမ်းတဲ့နေရာမှာလည်းကျွန်တော်တို့ဒီ
ကိုင်ကံရှင်များကိုယ်တိုင်ကနေပြီးတော့ဝိုင်းဝန်းပြီးတော့ကူညီပေးကြပါလို့မြစ်တရားခံနေတယ်ခေကုန်းချုပ်ပဲ
ဒေါန်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်ကိုကြားရတဲ့ဒုက္ခသည်တွေကစိတ်အင်အားဖြစ်မိတယ်လို့ပြောဆိုကြကြောင်းဒီကနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဂယုနာလူမှုစည်းလုံးညီညွတ်ရေးအသင်းကမဆိုင်နုကပြောပါတယ
်IDP ဘက်ကတော့ဘာမှတင်ပြခွင့်မရှိဘူးပေါ့နော်အဓိကတော့သူကတော့ IDP ကမှလာပြီးမှ IDP ရဲ့ base ကပြောသွားတယ်ပြီးတော့ကမှပဲတတက်လုံးနေနေဆိုရဲစိတ်ထားတွေမထားဖို့အတွက်ပေါ့နော်ဒီချင်းချင်းကြရင်ကိုယ့်ရဲ့ရိုက်ရွာပြန်ရမယ်ဆိုရဲစိတ်ဓာတ်ကိုအမြဲတမ်းထားဖို့အတွက်ပေါ့ဒီမှာသူကအားပေးသွားတယ်ပေါ့ဒါကတော့တကယ်လည်းပြောတင်တဲ့စကလုံးတွေလို့မြင်နေပေါ့နော်အဲဒီတော့ IDB တွေကိုလည်းတော်တော်များများကိုမြင်ကြည့်တယ်ပေါ့သူတို့အနေနဲ့လည်းခွန်အားရတယ်လို့ပြောကြတယ်ပေါ့
စစ်ရှောင်စခန်းတွေဟာယာယီကိစ္စသာဖြစ်တယ်လို့ဒေါ်စုကပြောပေမဲ့လက်တွေမှာတော့ကချင်စစ်ရှောင်ဒုက္ခတွေနေရရင်မှပြန်အခြေချဖို့ဆိုရင်စစ်ပွဲတွေကိုတားဆီးနိုင်မှဖြစ်မယ်လို့မဆိုင်နုကထောက်ပြပါတယ
်အဲ့တော့ဒါကတော့အဓိကတော့ဘယ်လိုပြောမလဲစစ်ပွဲတွေစစ်ပွဲရဲ့နေရာမှာဒီစစ်တပ်နဲ့ကျွန်တော်တို့ကချင်ဒီကဲအေနဲ့ဆိုတော့သူတို့ကြားမှာစစ်ပွဲမဖြစ်နိုင်ခြေရှိတဲ့အခြေအနေပေါ့အဲ့ဒီချိန်ကျမှအဓိကတော့ပြန်နိုင်ဖို့အလားအလာရှိနေပေါ့အမေတကယ်လက်တွေ့မှာကျတော့ IDP တွေတချို့ရွာတွေမှာရှိသေးတယ်ပေါ့အမေဆိုရင်လမ်းမှာချင်းချောက်တာတို့ဘာလို့အဲ့လိုမျိုးတော့ရှိသေးတယ်ဆိုတော့အနည်းဆုံးတော့ခဏပြောရဲလုံချုံစိတ်ချရတဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေမှာပြန်နိုင်တဲ့အခြေအနေလို့ကျမတို့မြင်နေပေါ့စစ်ပွဲတွေမရှိတဲ့အချိန်မှာပြီးတော့အဲဒီရဲ့ရက်ရွာတွေမှာခန်းတွေချထားတဲ့တပ်ခန်းတွေပေါ့နော်အဲ့ဒါတွေရုပ်တင်းသွားတဲ့အချိန်မှာပြီးတော့ဒီအမိုင်းကိစ္စတွေကိုလုံးဝကိုရှင်းလင်းနေတဲ့အချိန်အနေအဆင်အထိပေါ့နော်ဖြစ်နေတယ်ဆိုတော့ပုံပြီးမှသူတို့အတွက်ကစစ်ကြီးတန်းအတွက်လုံးလို့ရပြီဆိုတဲ့ပုံစံဖြစ်နေပေါ့
ကချင်ဒေသမှာ2011ခုနှစ်တည်းကစပြီးတကြော့ပြန်ဖြစ်လာတဲ့စစ်ပွဲတွေကြောင့်စစ်ရှောင်ဒုက္ခသည်စခန်း6ခုမှာဒုက္ခသည်ပေါင်း3000ကျော်ဝန်းကျင်ရှိနေပါတယ်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံရဲ့ကချင်ဒုက္ခသည်ခီးစဉ်အကြောင်းကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာမွတ်စလင်ဒုက္ခသည်စခန်းတစ်ခုမိလောင်တဲ့တဲ့ရင်ကိုတင်ပြပေးကြပါရယ်။ရခိုင်ပြည်နယ်အုံတော်ချေဒုက္ခသည်စခန်းမှာမနေ့ညတုန်းကမိလောင်ကျွမ်းလာကြောင်းလူ6ဦးသေဆုံးပြီးတော့အိမ်ထောင်စု140ကျော်ကလူပေါင်း800ကျော်အိုးမဲအိမ်မဲဖြစ်ခဲ့ရပါတယ်။မိသက်ဦးစီးဌာနကတော့ဒီမိဟာပေါ့စမိကြောင်းလို့သတင်းထုတ်ပြန်ထားပြီးတော့မိလောင်မှုကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကတော့385သိန်းလောက်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်
။ဟုတ်ကဲ့စစ်တွေမြို့နယ်ကအုံတော်ချေဒုက္ခသည်စခန်းဟာအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့စခန်းဖြစ်ပြီးကြာသပတေးနေ့ည7နာရီလောက်မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။မီးလောင်ကျွမ်းတာကြောင့်ထိခိုက်တဲ့အခြေအနေကိုရခိုင်ပြည်နယ်မိသက်ဦးစီးဌာနညွှန်ကြားရေးမှူးဦးတော်တာကအခုလိုပြောပါတယ်
။အဖော်မစနစ်အခန်းကြီးကဦးနောက်စုမြအသက်30နှစ်ကျောင်းလောက်သားပါဘူး။တို့အင်းရမီးမမီးကျွမ်းမီးရမယ်စလောင်။လောင်းထဲက45ပေ30စစ်ခန်းတွဲတစ်ထပ်သမုံးဝါကတစ်ထပ်နေပေါ့။အဲ15လုံးပါပါတယ်။အဲ15လုံးမှာကအိမ်တော်စု120ရှိတယ်။နောက်ယာယီတဲ20တလုံးက20တစုဆိုသူ့ပေါ်အိမ်တော်စု140တစု။လူကြီးကြားမပေါင်းက820နဲ့လက်ဦးပေါ့လေ။အဲမီးဒုက္ခလေးဖြစ်တာပေါ့။တော့6ယောက်တည်သွားတယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီး5ယောက်လောင်းတဲ့အချိန်ကအိတ်တဲ့အချိန်မှလောင်နေတော့အဲ့လိုမျိုးအိန္ဒိယနဲ့နည်းနည်းသူတို့ကအနေထားတက်တယ်ကြအဲ့တော့ဆိုးရိမ်မှုတံမိုးရဲ့385သိန်းလောက်ရှိပါတယ
်စစ်တွေမျိုးမိသားဌာနကကားနှစ်စီးနဲ့တွားရောက်နှိမ့်သက်ရမှာတောက်ကြနေမနဲ့တနားရီလောက်မှမိငိမ့်သက်နိုင်ခဲ့ပါတယ်ဒီမိလောင်ကျွမ်းမှုကိုပေါ့ဆမီးလို့သတ်မှတ်ပြီးမိစတင်လောင်ကျွမ်းတဲ့နေအိမ်ပိုင်ရှင်ကိုရေးယူထားတယ်လို့ဥတော်တာကပြောပါတယ
်မိကပေါ့ဆမီးကတော့ကိုမန်မရှိနာပေါ့တွေ့ဒီပါနော်လူတွေမှုကတော့304ကာကြီးနဲ့အဲ့ဒါရဲမှာအမှတ်တရဆရာဆက်ထားပါလားအမှုဖွင့်ပြီးတော့
ရခိုင်ပြည်နယ်အစိုးရအဖွဲ့ကလျှက်စစ်တဲ့လမ်းပန်းဝင်ကြီးစီပင်တာယာရေးဝင်ကြီးနဲ့အုတ်ချွေးဆိုင်ရာတာဝန်ရှိသူတွေဟာမိဘဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပြီးကူညီထောက်ပံ့တာတွေလှူဆောင်ခဲ့တယ်လို့တည်ဆုံးသူတွေကိုလည်းထောက်ပံ့ငွေပေးအပ်ခဲ့ပါတယ်စီပင်တာယာရေးဝင်ကြီးဦးဝင်းမြင့်ကတည်ဆုံးသူတယောက်ကိုကျပ်ငွေ3သိန်းထောက်ပံ့ခဲ့ကြောင်းအခုလိုပြောပါတယ်
ကျွန်တော်ပြည်ထောင်နဲ့ဘုံစရာဖရာတော့ပြီးတော့ဟိုဒီဆုံးမဲ့ဒီဆောက်ကိုတက်လို့ဥစဉ်တုံးပစ်နဲ့အမိသားစုကိုဆွေးအပ်ခဲ့။နောက်ပြီးတော့တက်ပုံးတွေပေါ့နော်။ဒါကိုမိသားစုကိုတက်ပုံး40တက်ပုံး။နောက်ပြီး40လူတွေ40တက်ပုံးကျွန်တော်ပြည်ပြီးပြီ။နောက်အဲ့မှာရှိတဲ့ဒီရလာခနေ့ကစံကိုကျွန်တော်ညီပြီးတော့တန်ဖိုးထားတာ
ကစ်ပေါင်းတစ်ခုစီမှာဆောင်တွေအဝတ်စားတွေနဲ့အင်တော်စုသုံးပစ္စည်းတွေပါဝင်တာဖြစ်ပါတယ်လောလောဆယ်မှာတော့မိဘတင့်သူတွေကိုအုံတော်ချေဒုက္ခသည်စခန်းအနီးကအစိုးရမူလရန်ကြောင်းမှာယာယီနေရာချထားထားပါတယ်
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မလေးရှားနိုင်ငံကိုခိုးဝင်မဲ့ရခိုင်ပြည်နယ်နဲ့တခြားပြည်နယ်တွေကလာတဲ့သူတွေအဖမ်းခံရတဲ့သတင်းကိုတင်ပြပေးကြပါရယ်မလေးရှားနိုင်ငံဘက်ကိုခိုးဝင်ကြမဲ့မြန်မာနိုင်ငံရခိုင်နဲ့တခြားပြည်နယ်တွေကလာတဲ့လူအယောက်50ကျော်ထိုင်းမလေးနယ်စပ်ဆုံခလာခရိုင်အတွင်းမှာအော်တိုဘာလတွေဖမ်းမိခဲ့ပါတယ်ဒီရက်ပိုင်းအတွင်းမှာတော့စတာအိုလို့ခေါ်တဲ့နေရာတစ်ခုမှာလူကုန်ကူးသူတွေကရာဘာချန်ထဲမှာသူတို့ကိုပြစ်သွားတဲ့အတွက်အစာရေစာပြတ်ပြီးတော့ဒုက္ခရောက်နေကြတဲ့မြန်မာတွေကိုထိုင်းအာဏာပိုင်တွေကကဲဆဲခဲ့ရပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံကနေထိုင်းနယ်စပ်ကိုဖျက်ပြီးမလေးရှားနိုင်ငံကိုသွားပြီးအလုလုကြမဲ့လူ50ကျော်ကိုထိုင်းအနာပိုင်းတွေကထိုင်းမလေးနယ်စပ်စုံကလာခရိုင်ထဲမှာပဲဖမ်းမိခဲ့တာပါသူတို့ကတော့လူပွဲစားတွေကအခကျင်းငွေယူပြီးခေါ်ဆောင်လာခဲ့ပြီးတဲ့နောက်ရာဘာချန်နီထဲမှာစွန့်ပစ်သွားကြပါတယ်ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုတ်သမားနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့မြမာဘီကလာတဲ့လူ50ကျော်ဟာထိုင်းမလေးနယ်စပ်မှာဖမ်းဆီးခံခဲ့ရတယ်ဆိုပြီးပြောပါတယ်။အဲ
့တော့အဲ့ဒီမှာမိတာနှစ်တုပ်ကခုနကပြောတဲ့နှစ်နေရာခွဲမိတယ်ပေါ့နော်။ဟိုဒီငါလီ10ဦးနဲ့ခုနကပြောတဲ့ယောက်ျားလေး10ယောက်မိန်းကလေး4ယောက်အဲ့ဒါတစ်စုပ်အဲ့ဒါလုံးပေါင်းတော့20နဲ့4ယောက်ပြီးရင်သူ့လုံမှာ9ရက်နေရာမိတာကျတော့သူ့လုံမှာ9ရက်နေရာမိတာ18ယောက်ယောက်ျားလေး14ယောက်မင်းကလေး၄ယောက်ပြီးတော့မှတစ်ခါခုနဟိုက်ရိုင်မှာမိတဲ့၁၁ယောက်ကကျတော့အဲ့ဒါတုပ်အဲ့ဒါတောက်စုပေါ့လေးခုပေါ့အမှားအဲ့လိုဖြစ်မှာနော်လုံးဝကတစုကတော့အဲ့ဒီရာဘာချန်ထဲမှာအမှားနောက်တစုကကျတော့အဲ့မှာတော့များစွာပြန်တော့ရာဘာချန်နေတဲ့နင်းွယ်နေတဲ့အိမ်တွေမှာပဲအဲ့လိုပဲလာပြီးတော့ပွဲသားတွေကထားတာပေါ့2000ကနေ3000ပွဲသားကနေသူတို့ခေါ်ပြီးတော့အဲ့မှာလာကော်မန်ဆိုပြီးထားတာပြီးတော့ဒီလိုပဲလွတ်လွတ်နေတာလေသူကပြီးတဲ့ခါကျတော့လာပြီးမခေါ်ဟိုမခေါ်တဲ့ခါကျတော့ဒီလူတွေကဒုက္ခရောက်တာပေါ့နော
်ထိုင်းမလေးနေဆက်ဆုံးကလာပီနယ်ဆရာဝဆိုတဲ့နေရာကရာဘာတောတွေထဲမှာလူပွဲစားတွေကဆွန့်ပစ်သွားတာကြောင့်သုံးရက်တာအစာရေစာပြတ်လက်ကျသူတွေလည်းရှိပါတယ်။တချို့မြန်မာနိုင်ငံသားတွေဟာတစ်ပင်ချင်းရင်းနေမှာအင်အားချိနေပြီးမထနိုင်တော့ပဲလဲနေတာကိုတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့သုံးရက်ခန့်ကလေးကလူကုန်ကူးသူတွေဟာမလေးရှားနိုင်ငံတဲကိုပို့ပေးမယ်ဆိုပြီးတဦးကိုဘန့်ငွေ2000ကနေ3000အထိမြန်မာနိုင်ငံသားတွေထံကနေပွဲစားကကောက်ယူခဲ့ကြအောင်အခုလိုမျိုးတော်ရင်းမှာပဲစောင့်ခိုင်းပြီးပြန်မလာကြတော့ဘူးလို့လည်းမြန်မာနိုင်ငံသားတွေကပြောပြပါတယ်ရာဘာချန်အလုသမားတွေကတွေ့ရှိသွားပြီးတဲ့နောက်အစားအသောက်တွေနဲ့ရေတွေကိုစီစဉ်ပေးခဲ့ပါတယ်ဒီလူတွေကိုတော့ကျေးရွာကဘာသာရေးအဆောက်အဦတစ်ခုမှစောက်ရှောက်ပေးထားပြီးတပ်ဆိုင်ရာနယ်မြေရဲတပ်ဖွဲ့ကိုအကြောင်းကြားပေးခဲ့ပါတယ်အစာရေစာပြက်လက်နေတဲ့မြန်မာနိုင်ငံသားတွေကိုတော့၄-3ခွန်နယ်ကြားဆောင်စစ်တပ်နဲ့ဆရာအိုနယ်မြေခံရဲတွေကလာရောက်ခေါ်ဆောင်သွားခဲ့ပြီးတရားမဝင်ဝင်ရောက်လာတဲ့အမှုနဲ့လူမှုထိန်းသိမ်းရေးအချုပ်စခန်းကိုပို့လိုက်ပါတယ်။သူတို့ကိုပို့လိုက်တဲ့လူပွဲစားတွေကဘယ်သူတွေလဲဆိုတာကိုလည်းစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံသား50ကျော်ဟာထိုင်းမလေးနယ်စပ်မှာထိန်းသိမ်းခံထားရပါတယ်ရှင
်။တို့ရရှင်များရှင်ပကြသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញန်ကြီးထိပ်တီးညီလာခံမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိပ်တန်းကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာခံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလား။ပြည်တွင်းညီညာရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလိုနေသေးတယ်ဆိုတာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့ငញ្ញရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ ။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတင်ပြပေးခြင်းပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံသားယင်းနှီးမြှုပ်နှံမှုအေဂျင်စီတစ်ခုကိုထူထောင်ဖို့လက်မှတ်ရေးထိုးလိုက်ပါတယ်။ဒီအေဂျင်စီအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာလိုအပ်နေတဲ့အခြေခံအဆောက်အုံတွေစောက်လို့ရမှာချီးငားနိုင်မဲ့ဒေါ်လာ60ဘီလီယံကိုစီမံခန့်ခွဲရမှာပါအကဲခတ်တချို့ကတော့ဒီစီစဉ်ဟာ တမရရွေးကောက်ပွဲကာလတုန်းကထရန့်ကတိပေးခဲ့တဲ့အမေရိကန်အတွက်သားပထမဦးစားပေးဆောင်ရွက်မယ်ဆိုတဲ့မူဝါဒနဲ့ဆန့်ကျင်ဘက်ဖြစ်ကြောင်းထောက်ပြပါတယ်။ဒါပေမဲ့လည်းအာဖရိကအာရှနဲ့လက်တင်အမေရိကဒေသတွေမှာတရုတ်နိုင်ငံရဲ့တစဩဇာလွှမ်းမိုးလာမှုကိုတုံ့ပြန်တဲ့အနေနဲ့ဒီစီဇန်ကိုအကောင့်ထည့်ဖော်တာဖြစ်တဲ့အကြောင်းအင်ဖြူရောဆိုင်ရာ VOA သတင်းတောက် Pepsi ဝီဒါကူဆာရာသတင်းပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်အောင်ကဆက်ပြီးပြောပြပေးပါရှင်
။အီသီယိုးပီးယားနိုင်ငံအဒစ်ဆာဘာဘာမြို့အပြင်ဘက်ကဖူရီလီဘူးယထာပူရာဟာအာဖရိကဆပ်ဆာရာဒေသမှာပထမဆုံး light rail ယထာစနစ်ကိုအသုံးပြုတဲ့အဓိကပူရာဖြစ်ပါတယ်။အဲ့ဒီမြေယထာပူရာဟာကုန်းနှင်းပိတ်နိုင်ငံတွေကနေအေဒင်ပင်လယ်ကွင်းနဲ့ပင်လယ်နီဒေသကစစ်ကမ်းတွေကိုဆက်သွယ်ပေးထားတာပါ။ဒီမြေထားလန်စနစ်ကိုတရုတ်နိုင်ငံကငွေကြေးအကူအညီထောက်ပံ့နဲ့တည်ဆောက်ခဲ့ပါတယ်။ဒန်နီယယ်ရန်ဒီဟာနိုင်ငံတကာလေ့လာရေးမဟာဗျူဟာစင်တာကဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ငွေချင်းကားမှုဆိုင်ရာကြွမ်းကျင်သူဖြစ်ပါတယ်
။ When the Trump administration
various Trump အစိုးရအဖွဲ့ဝင်အရာရှိကြီးတွေအာရှဒေသကိုသွားတဲ့အခါတခြားနိုင်ငံတွေကိုလည်းရောက်ပြီးတရုတ်နိုင်ငံအနေနဲ့လွှမ်းမိုးချုပ်ကင်မှုဆောင်ရွက်လာတာတွေကိုတွေ့တဲ့အခါသူတို့အနေနဲ့တခုခုလုံးမှဖြစ်တော့မယ်ဆိုပြီးစဉ်းစားလာကြတာပါ
လွန်ခဲ့တဲ့လတုန်းကတော့အမေရိကန်ဆွေရအနေနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ငွေချေးငှားဖို့ IDFC နိုင်ငံတကာဖွံ့ဖြိုးရေးငွေချေးကော်ပိုရေးရှင်းကိုတိတ်တဆိတ်ထူထောင်ခဲ့ပါတယ်လွှတ်တော်ကအဓိကပါတီကြီးနှစ်အလုံးပူးပေါင်းပြီးတော့အတည်ပြုခဲ့တဲ့ Build Act ဥပဒေကိုအခြေခံပြီးတော့အခုလိုထူထောင်တာပါ Brookings Institution ကနိုင်ငံရေးအကဲခတ် George Ingram က
Well I think it's quite significant.
အမေရိကန်အနေနဲ့ကမ္ဘာတဝန်းမှာဖွံ့ဖြိုးတိုးတက်ရေးအတွက်ငွေကြေးအထောက်အကူပေးဖို့အစိုးရကရောလွှတ်တော်ကပါတသဘောတည်းရည်တည်အသိမပြုလိုက်နိုင်တာတကယ်ကိုအရေးပါပါတယ်
။ဒါ့အပြင်နိုင်ငံတကာအပေါ်ငွေကြေးအကူအညီပေးမှုကိုဖျက်တောက်လျှော့ချလိုတဲ့သမ္မတဒေါ်နယ်ထရမ့်ကတော့စက်တင်ဘာလအတွင်းကျင်းပတဲ့ကုလသမဂ္ဂညီလာခံမှာအခုလိုပြောကြားခဲ့ဘူးပါတယ်
။ We reject the idea
ကမ္ဘာတဝန်းအပြန်အလှန်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတာမျိုးကိုကျွန်တော်တို့လက်မခံပါဘူး။
OPNC ဆိုတဲ့နိုင်ငံရခြားယင်းနီမျိုးနယ်မှုကော်ပိုရေးရှင်းကိုဖျက်သိမ်းပြီးတော့ငွေချေးအင်အားကောင်းကောင်းနဲ့ပိုလုပ်ပိုင်ခွင့်ရှိလာမယ် IDFC Agency နဲ့အစားထိုးလိုက်တာပါ။အရင်တုန်းကတော့ Trump နဲ့ Republican တွေဟာ OPNC အဖွဲ့ကိုဖျက်သိမ်းပစ်ချင်နေကြပြီး American ဆိုရရဲ့ပြည်ထောင်စုရမုံငွေနဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေမှာယင်းနီမျိုးနယ်ရမှာကိုလက်တော်နေခဲ့ကြတာပါ။ဒါမှလည်းအခုခါမှာတော့တရုတ်နိုင်ငံဟာကမ္ဘာတဝန်းဆက်သွယ်ရေးကွန်ရက်လက်မှတ်ကြီးဖောက်လုပ်ဖို့ဒေါ်လာ31 trillion ကျော်သုံးဆွဲလာရမှာတော့သူတို့အနေနဲ့ပြန်လည်သုံးသပ်ဖို့အခြေအနေဖြစ်လာပါတယ်တရုတ်နိုင်ငံအနေနဲ့အခုလိုခြေလှမ်းကျကျဆောင်ရွက်လာနိုင်တဲ့အချိန်ထဲမှာတရုတ်စီကနေငွေကြေးချင်းကားထောက်ကူရတဲ့နိုင်ငံတွေအနေနဲ့အခက်အခဲတွေတွေ့လာနေပါတယ် CSIS အဖွဲ့ကရွန်ဒီက
China is on its way to
ပြည်နိုင်ငံဟာနိုင်ငံတကာမှာမူရင်းစေဝါရောင်းတဲ့ပုံစံမျိုးလမ်းကြောင်းစီကိုသွားနေပါတယ်။သူတို့စီကငွေချေးတဲ့နိုင်ငံတွေစီကလည်းတဖြည်းဖြည်းအကျွေးပြီးလာတယ်ဆိုတာမျိုးတွေကိုကြားလာရပါတယ်။နိုင်ငံတကာစံတမတ်ချက်တွေအတိုင်းမဟုတ်တလို့ပွင့်လင်းမြင်သာမှုမရှိတဲ့နီးလန်းတွေနဲ့သူတို့ကအလွယ်တကူငွေချေးလာတာကြောင့်ပါ
ဖွံ့ဖြိုးဆဲနိုင်ငံကအကျွေးယူသူတွေနလန်မထူနိုင်အောင်တရုတ်ကလုပ်နေတယ်ဆိုတဲ့ဆွဆွဲချက်ကိုတော့သူတို့ကငင်းဆန်ပါတယ်အမေရိကန်အနေနဲ့ငွေကြေးအထောက်အကူပေးရမှာ300 billion 60ပမာဏဟာတရုတ်နိုင်ငံရဲ့ပမာဏနဲ့ရှင်ကြည့်ရင်နည်းလုံးပေမဲ့တခြားနိုင်ငံကငွေကြေးချေငါပေးမဲ့အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နိုင်တဲ့အကြောင်း Immigrant ကထောက်ပြပါတယ
် The French the BritishScandinavian
ပြည်သစ်ဗြိတိန်နဲ့ Scandinavian နိုင်ငံတွေမှာလည်းအလားတူငွေချေးချင်းကကူညီပေးတဲ့အဖွဲ့တွေရှိပါတယ် IDFC အနေနဲ့ငွေချေးအင်အားလည်းတောင်းတင်းလာကြောင်းအရင် OPIC ဖွဲ့တဲ့တော့ပိုပြီးပူးပေါင်းဆောင်နိုင်ပါလိမ့်မယ
်အာဖရိကအာရှနဲ့လက်တင်အမေရိကကဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အမေရိကန်ရဲ့ယင်းနီးမြုပ်နယ်မဲ့ငွေချေးစီမံကိန်းတွေကနေအကျိုးအမြတ်တွေရနိုင်တာကြောင့်မှန်ကန်တဲ့လမ်းကြောင်းရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းအကဲခတ်တွေကပြောပါတယ်ခင်ဗျာ
ကောင်သတင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်ည10နာရီထိလှိုင်းဒိုမီတာ1925 32တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်အောက်တိုဘာလ19ရက်တောက်ကြနေညဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုင်နားဆင်ရမှာပါမျိုးသမီးခန္ဓာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်မယ်ကဘာကြီးပူနွေးလာမှုရဲ့တရားခဏ်လေးဖြစ်တဲ့ဖန်လုံဓာတ်ငွေ့ထုတ်လုပ်မှုအကြောင်းမှာနားဆင်ရမှာကတော
့ When I was a child growing up in western Pennsylvania I was an avid gardener my grandmother and great grandmother taught me to have a
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်သဖွဲ့အသုံးပြုမှုတိုက်ဖြတ်ရေးအတွက်တက်တက်ကြွကြွဆောင်ရွက်ခဲ့တဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒန်နစ်မိုဝကေနဲ့လိမ်အကြမ်းဖက်မှုခံခဲ့ရသူရာစတီအမျိုးသမီးနာဒီယာမိုရက်တိုကို2018ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နေအဖြစ်နဲ့ပူးတွဲချီးမြှင့်မှုနိုဘယ်ဆုကော်မတီကအောက်တိုဘာလ5ရက်နေ့ကကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာပြိပခဖြစ်ပွားရာဒေသတွေမှာလည်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တာကြောင့်ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုဟာမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာဘလို့တက်ရောက်မှုတွေရှိစေနိုင်တယ်လဲဆိုတာကိုလည်းလူခွင့်ရေးလှုပ်ရှားသူကရင်တိုင်းရင်းသူနော်မေဦးနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်းကတင်ပြထားတာနားဆင်ရအောင်ပါရှင် You can bend but never break me cause it only serves to make me more determined to achieve
ဒီလိုပဲညီငယ်ရေးဆုရှင်ဒီဖြစ်ပေါ်နော်တွေ့ပေပြီးတော့ဒီရက်ကရာဇတိအမျိုးသမီးနာဒီယာမူရတ်ကွန်ဂိုလီဗီယာနဲ့တပ်ဖွဲ့ဆရာဝန်ပေါ့နော်ဒက်နစ်မိုဘဂီတို့ကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစစ်တပ်နဲ့တွေ့အုံပြမှုပေါ့နော်အဆုံးတိုက်ရေးအတွက်ကြိုးပမ်းမှုကိုမိမောင်းထုတ်ပြတဲ့အနေနဲ့သူတို့နှစ်ယောက်ကိုငင်းချမ်းရေးစုပေးလိုက်တာပေါ့နော်မြန်မာနိုင်ငံမှာကတော့ပြည်ပခဖြစ်ပွားတဲ့ဒေသတွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအုံပြခဲ့တာနှစ်အတော်တော်ကြာကြာကလေးရပေါ့နော်အခုမှတော့နည်းနည်းလေးပျောက်သွားတာပေါ့နော်ဒီတိုင်းဒေသတွေကြားမှာလည်းအထူးသဖြင့်ရှမ်းကရင်ကချင်းမြန်မာပြည်ကြားမှာလည်းမြန်မာစစ်တပ်ရဲ့ဒီမိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်စီရင်ခံစာတွေထွက်ပေါ်လာတာတွေလည်းတော်တော်များများရှိပါတယ်။အဲ့တော့မြန်မာနိုင်ငံတိုင်းရင်းသားတူတည်းဖြစ်တယ်ပေါ့နော်။ဒီဒီမိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်ကိုဒုတိယတိုင်းရင်းသားလူနည်းစုလူခွင့်ရေးအကြောင်းတွေကိုဒီဆိုင်မှမှလေ့လာပြီးတော့ပြောဆိုဆွေးနွေးတင်ပြနေတဲ့သူတူအနေနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်တပ်နဲ့တွေ့အုံပြမှုပပျောက်ပြီးအတွေ့သူတို့နှစ်ဦးကိုနိုဘယ်ငြိမ်းချမ်းရေးဆုဒီနှစ်အတွက်ချီးမြှင့်လိုက်တဲ့နဲ့ပတ်သက်ပြီးတော့ဦးနေတုံးတက်ပြီးပါလား
ကျွန်တော်တို့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ဖွဲ့အသုံးချတယ်ဆိုတာကဒီပဋိပက္ခဖြစ်နေတဲ့နိုင်ငံတိုင်းမှာရှိတယ်ပေါ့နော်ဒီပဋိပက္ခအရွယ်အစားဘလောက်ကြီးတယ်လဲဘယ်လိုပဋိပက္ခမျိုးလဲဆိုတဲ့အပေါ်မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ဖွဲ့အသုံးချတာရဲ့ဒုတွေကလည်းကြီးမားမှုကလည်းကွာခြားတာရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ဖွဲ့အသုံးချတယ်လို့ပြောတဲ့အခါမှာအဓိကခံရတဲ့လူတွေကအမျိုးသမီးတွေဖြစ်တာကိုကျွန်တော်တို့တွေ့ရမယ်။အဲဆိုတော့ဒီနှစ်ငင်းငင်းမျိုးပေါ်စုကိုအနှင်းလိုက်တဲ့အခါမှာဆွရှင်နှစ်ယောက်ရဲ့အနေထားကိုကျွန်တော်တို့ကြည့်မယ်ဆိုရင်အမျိုးသမီးဆွရှင်ဟာဆိုလို့ရှိရင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ဖွဲ့အသုံးချတာကိုခံခဲ့ရတဲ့မျိုးစားပင်တပင်ပေါ့နော်အဲ့ဒါကိုမှသူကအန်ဒီရီအမျိုးမျိုးကြားရရနေပြီးသူဖြတ်ကျော်ပြီးတော့သူခုဆိုလို့ရှိရင်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အသုံးချခြင်းကိုအဆုံးသတ်နိုင်ဖို့အတွက်သူရဲ့အတွေ့အကြုံကိုအခြေခံပြီးတော့သူရဲ့အက်ကွဲဝင်နေကြတာကိုကျွန်တော်တွေ့ရမယ်။အဲနောက်ဆွရှင်တယောက်ဖြစ်တဲ့ဆရာဝန်ဒေါက်တာဒန်နစ်မူဝေဂီကိုဆိုလို့ရှိရင်ကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်ရင်ဆိုင်နေရတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ပြဿနာအခက်အခဲတွေကိုကွန်ဂျီဖြစ်ရှင်ပေးရုံနဲ့မကပဲနဲ့ ရင်ဆိုင်ကြုံတွေ့ကြရတဲ့အမျိုးသမီးတွေရဲ့ပြန်လည်ရတည်မှုအတွက်အများကြီးအထောက်အကူပေးဖို့အတွက်နီးလန်းနေရှာပြီးလုပ်နေတဲ့ဆရာဝန်တယောက်သူရဲ့အလုပ်ကံကိုအသိမှတ်ပြုအောင်ကျွန်တော်တွေ့ရမယ်။ဆိုတော့ဒီဟာကကျွန်တော်တို့ဒီအထူးသဖြင့်ပေါ့လေဒီပစိဖိကတွေအဖြစ်ပြက်နေတဲ့နိုင်ငံတွေမှာကျွန်တော်တို့ရင်ဆိုင်နေရတဲ့အထူးသဖြင့်အမျိုးသမီးတွေအတွက်ဆိုရင်ဒီဟာကခွန်အားတစ်ခုဖြစ်တယ်အားတက်စေတဲ့အခြေအနေတစ်ခုဖြစ်တယ်။ဒါပြင်လို့ဆိုတော့ရုံးတဲ့နေ့အများကြီးမှာကျွန်တော်တွေ့ကြည့်မယ်ဆိုလို့ရှိရင်ဒိမ့်မန်းဆိုင်ရာစံပယ်မှုကိုစစ်လက်နဲ့တပွဲသုံးနေပါတယ်ဆိုတာကိုနှစ်ပေါင်းများစွာဒီလူအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့လူတွေကတက်တည်တက်ကြရအမျိုးမျိုးဆက်လက်တွေစုစည်းပြီးဒါဟာစစ်လက်နဲ့တပွဲအသုံးပြုနေပါတယ်ဆိုတာကိုကျွန်တော်တို့ကပြောဆိုတိုက်ပွဲဝင်ကြရတယ်ပေါ့နော်။ဆိုတော့ဒီကနေ့ငင်းငင်းလေးမျိုးပေါ်ဆူရှင်နှုတ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နဲ့တပွဲအသုံးချတာကိုအတိမတ်ပြူတာလည်းဖြစ်တယ်ပြီးလို့ရှိရင်ဒီအသုံးချမှုကိုရက်တန်းကနေရက်နိုင်ဖို့အတွက်ပဋိပက္ခတွေကိုရက်စင်းနိုင်ဖို့လိုတယ်ဆိုတာကိုအတိမတ်ပြူတာလည်းဖြစ်တယ်ဒါကျွန်တော်တို့သူတဖြစ်ပေါ့လေဒီလူအခွင့်အရေးအတွက်တိုက်ပွဲဝင်နေတဲ့လူတွေဒီလိုမကောင်းဆိုးဝါးအဖြစ်အပျက်မျိုးတွေရက်တန်းကရက်နိုင်ဖို့အတွက်တိုက်ပွဲဝင်နေတဲ့လူတွေအတွက်ဒါဟာအတိမတ်ပြူခြင်းတစ်ခုဖြစ်တယ်လို့ကျွန်မအနေနဲ့မြင်ပါတယ
်မြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားနေတဲ့တမိုင်းကျောင်းကတော်တော်လေးနှစ်ရှည်ခဲ့ပြီသူတဖြင့်တိုင်းရင်းသားဒေသတွေမှာမိဦးတို့လာတဲ့ကရင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာဒီပြည်ပခါတွေအတွင်းပေါ့နော်လင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုရက်အစီခံစားတွေအမျိုးမျိုးတွေထွက်ပေါ်ခဲ့ပါတယ်ယနေ့မြန်မာနိုင်ငံမှာဒီလင်ပိုင်းဆိုင်ရာအကြမ်းဖက်မှုပြည်ပခါတွေမှာအုံပြုစေအခြေအနေဟိုနည်းနည်းသုံးသပ်ပြီးစေချင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံအတွေ့အကြုံနဲ့ဆိုလို့ရှိရင်ဒီနှစ်ပေါင်း80နီးပါးပြည်တွင်းစစ်ကြီးဖြစ်ခဲ့တဲ့အပေါ်မှာဒီအထူးသဖြင့်ပမာမဟုတ်တဲ့တိုင်းရင်းသားဒေသတွေမှာပေါ့လေလက်နက်ကန်ပြည်ပခါတွေရှိတဲ့ဒေသတွေမှာဆိုလို့ရှိရင်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဟာနှစ်ကာလများစွာတနေရာနဲ့တနေရာမတူဘူးအချိန်ဟုန်ပြင်းစွာဖြစ်ခဲ့တဲ့နေရာတွေရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်1990နောက်ပိုင်း background နဲ့ထောင်းနေပြီးတော့ဒီ2012လောက်အထိဆိုလို့ရှိရင်ဒီလိုအခြေအနေရှိခဲ့တယ်အထင်ကြရပါလေကျွန်တော်တို့စနစ်တကျအတုတေသနာလုပ်ပြီးတော့မှထွက်ပေါ်လာတဲ့အခြေအနေတွေမှာဆိုလို့ရှိရင်ဒီ Outright International ကနေပြီးတော့ School for Rape ဆိုတာမှတ်တမ်းတင်နေတာရှိတယ်ဒါစနစ်တကျဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နဲ့အဖြစ်အသုံးချတယ်ဆိုတာပေါ်ထုတ်တဲ့မှတ်တမ်းတစ်ခုဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ license to rape ဒီအဖြစ်အခံစားဟာဆိုလို့ရှိရင်လက်နက်ကန်ပြည်ပကဖြစ်နေတဲ့ကာလအတွင်းစစ်လက်နက်တပွဲအသုံးချတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုတိုင်းရင်းသူတွေအများကြီးရင်ဆိုင်ခဲ့တာကိုမှတ်တမ်းတင်ထားတဲ့အဖြစ်အခံစားတွေဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းဒီအခြေအနေတွေရှိခဲ့တယ်အခုနောက်ပိုင်းဆိုလို့ရှိရင်နေသွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့တနည်းတစ်ခါသူ့ပြည်ကနေလှုပ်ထားတာမရှိတဲ့အတွက်ကြောင့်ကျွန်မတိကျတော့မပြောနိုင်ဘူးဒါပေမဲ့လည်းကျွန်တော်တို့ဟိုသုံးသပ်ရတယ်လို့ဆိုလို့ရှိရင်2012 2013နောက်ပိုင်းဒီအထူးသဖြင့်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာငြင်းငြင်းရေးဆွေးနွေးဖို့အတွက်ပြည်ခရက်ဆွေးရေးဆွေးနွေးဖို့တွေစပြီးရှိလာတဲ့နောက်ပိုင်းမှာလက်နက်ကိုင်ပဋိပက္ခရော့နေသွားတာနဲ့အမျှစစ်လက်နက်တပ်ဖွဲ့အုံချတဲ့နိုင်ငံဆိုင်ရာအကြမ်းဖက်မှုလေရော့သွားတယ်လို့ပြောလို့ရမယ်လို့ကျွန်မယူဆတယ်။ဒါပေမဲ့လည်းလက်နက်ကိုင်ပဋိပက္ခနဲ့နိုင်ငံဆိုင်ရာအကြမ်းဖက်မှုရဲ့ဆက်နွယ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခရော့နေသွားတယ်အများစစ်လက်နက်တပ်ဖွဲ့အုံချတဲ့နိုင်ငံဆိုင်ရာအကြမ်းဖက်မှုရော့သွားတယ်ကိုကျွန်တော်တို့မြန်မာနိုင်ငံမှာတွေ့ရတယ်။အခုလက်နက်ကိုင်ပဋိပက္ခဆက်ဖြစ်နေတဲ့ကချင်ရှမ်းပြည်နယ်ရှမ်းမြောက်ဒေသကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံဆိုင်ရာအကြမ်းဖက်မှုတွေဟာဆက်ပြီးရှိနေကြတယ်။ဆိုတဲ့အခါကျတော့နိုင်ငံဆိုင်ရာအကြမ်းဖက်မှုနဲ့လက်နက်ကိုင်ပဋိပက္ခဟာတရားဆက်နွယ်မှုရှိနေတယ်ဆိုတော့ကျွန်တော်တို့နားလည်လို့ရတယ်ပေါ့လေဆိုတော့ဒီနှစ်ငင်းငင်းမျိုးပဲဆုရှင်ဖျာဝန်ပြောသားသလိုပဲကျွန်တော်တို့ဟာလိမ်မိုင်းဆိုင်ရာကြံဖက်မှုကိုသုံးသပ်နိုင်ဖို့ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခတွေကိုလည်းရပ်ဆဲနိုင်ဖို့လိုတယ်လို့သူပြောသားတာကျွန်တော်တို့တွေ့ရမယ်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာပေါ့နော်တောက်လျှောက်ကျွန်တော်တို့သိလာတယ်ဆိုလို့ရှိရင်ဒီအထူးသဖြင့်ပြည်မှာဟုတ်ကဲ့တိုင်းသားဒေသတွေမှာတခင်ကြရတရင်ရှမ်းအစရဲဒေသတွေမှာအထူးသဖြင့်ပေါ့စစ်လက်နက်တပ်ဖွဲ့အုံချတဲ့နိုင်ငံဆိုင်ရာအကြမ်းဖက်မှုတွေအများကြီးရှိခဲ့တယ်။ဒီမကြသေးခင်ကဆိုပေါ်ထုတ်နိုင်ခဲ့တာကဒီရခိုင်ဒေသမှာလည်းရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်နေရတဲ့ခြေနွေတွေဟာနိုင်ငံဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အမျိုးသမီးတွေကိုအဓိကဥတီပြီးအုံချတာကိုလည်းကျွန်တော်တို့တွေ့ရမယ်ပေါ့။ဆိုတော့ဒီလိုအနေအထားမျိုးတွေဟာဒါကဘာတဝမ်းမှာလက်နက်ကိုင်ပဋိပက္ခရှိတဲ့နေရာတွေမှာကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်အဓိကအားဖြင့်ဒီစစ်လက်နက်တပ်ဖွဲ့အုံချတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုရင်ဆိုင်နေရတာဟာအမျိုးသမီးတွေဖြစ်တယ်။ထို့နည်းတူစွာပဲမြန်မာနိုင်ငံမှာလည်းကျွန်တော်တို့ကြည့်မယ်ဆိုရင်အခုရခိုင်ဒေသမှာရောရှမ်းကချင်ဒေသတွေမှာရောဒီအခြေအနေကိုရင်ဆိုင်နေရတာအဓိက ရေးသားတဲ့နေရာအမျိုးသမီးဖြစ်တာကိုကျွန်တော်တို့တွေ့ရမယ်။လက်မြန်ဆိုင်ရာအကျန်းဖတ်မှုကိုစစ်လက်နက်စွဲအသုံးချခြင်းကိုအဆုံးသတ်နိုင်မှုအတွက်ဆိုလို့ရှိရင်ဒီလက်နက်ကင်ပဋိပက္ခတွေကိုကျွန်တော်တို့ဖြည့်ရှင်းနိုင်မှုရက်ဆဲနိုင်မှုလိုတယ်။လက်နက်ကင်ပဋိပက္ခတွေဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းရင်းတွေကိုကျွန်တော်တို့နားလည်အောင်လုပ်ပြီးတော့ဒီအကြောင်းရင်းတွေကိုအခြေခံဖြည့်ရှင်းဖို့လိုပါတယ
်။လက်မြန်ဆိုင်ရာအကျန်းဖတ်မှုအကြောင်းရင်းတွေကိုဖြည့်ရှင်းနိုင်မှုအရေးကြီးတယ်ဆိုတဲ့အခါမှာလူခွေးလှူရှားသူအများစုကတော့ပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအရေးယူနိုင်ရေးပေါ့နော် accountability တို့ impunity တို့ကိုအဓိကကင်တွယ်နိုင်ဖို့အရေးကြီးတယ်လို့ပြောကြပါတယ်မိဦးသဘောထားကိုနောက်ဆုံးအနေနဲ့မေးချင်ပါတယ
်ဒီလိမ်မိုင်းဆိုင်အကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံချခြင်းဆိုတာကဒီလိုအုံချရဲဆိုတာများသောအဖြစ်ကလက်နက်ကင်ဖွဲ့စည်းရတယ်ကျူးလွန်တဲ့လုပ်ရဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာပဲဒီကမ္ဘာတခြားဒေသတွေမှာဖြစ်နေတဲ့လက်နက်ကင်ပဋိပက္ခကိုဖြစ်ဖြစ်ကျွန်တော်ကြည့်မယ်ဆိုလို့ရှင်ဒါလက်နက်ကင်အဖွဲ့အစည်းတွေကနေပြီးတော့ကျွလင်းတဲ့ဘက်အတုံးချတဲ့ကျွလင်းတဲ့လုပ်ရဖြစ်တဲ့အပေါ်မှာအခုဆိုလို့ရှင်နိုင်ငံကလူ့အခွင့်အရေးဆိုင်ရာဥပဒေတွေအရယောဂဒီလိုလုပ်ရမျိုးဟာစစ်ရသဝင်မှုမရောက်တဲ့ဆိုတဲ့အပေါ်မှာဥပဒေနဲ့အညီရေးယူမှုဒီလိုကျူးလွန်တဲ့အပေါ်မှာတာဝန်ယူမှုတာဝန်ခံမှုတွေလုပ်ဖို့လိုတယ်ဆိုတာကိုကျွန်တော်တွေ့ရမှာလည်းဖြစ်တယ်ဒီမြန်မာနိုင်ငံမှာလည်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ကိုအသုံးချခြင်းဟာစစ်ရသည်ဝင်မှုမြောက်တာဆိုတာလည်းကျွန်တော်တို့တွေ့ရမယ်ဆိုတော့ဒီလိုလုပ်ရမျိုးရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတာဝန်ယူမှုတာဝန်ခံမှုနဲ့အညီပေါ့လေကျွန်တော်တို့ဖြည့်ရှင်းသွားနိုင်ဖို့လိုပါတယ်အဲလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဟာဒီပြစ်မှုကျူးလွန်သူတွေကိုအရေးယူသွားနိုင်ဖို့အတွက်နိုင်ငံကဥပဒေနဲ့အညီကင်တယ်ဆောင်ရွက်နိုင်ဖို့အတွက်လိုပါတယ် You can bend but never break me cause it only serves to make me more determined to achieve my
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညာနဲ့မနက်ဖြန်စနေမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90ကအိုလံပစ်အားကစားပြိုင်ပွဲဆုပေးပွဲဒီမှာ Black Power Salute ဆိုပြီးလက်သီးစုပ်စန့်တန်းဆန္ဒပြခဲ့တဲ့လူမဲအားကစားသမားနှစ်ဦးနဲ့ခေတ်သစ်အမေရိကန်ဖုတ်ဘောအားကစားသမားတချို့ဒူးထောက်ပြီးဆန္ဒပြခဲ့ကြတဲ့အကြောင်းဒီသတင်းမဲ့ရဲ့တုဒ္ဒဆုံးလေးအမေရိကန်တခွင်စီစဉ်မှာကိုအောင်ကစီစဉ်တင်ဆက်ပေးထားတာနားဆင်ကြရအောင်ပါရှင
်အာဖရိကန်အမေရိကန်အိုလံပစ်အားကစားသမားနှစ်ဦးဟာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရာခွဲခြားဆက်ဆံမှုတွေရှိနေသေးတယ်ဆိုတာကိုပြသတဲ့အနေနဲ့လက်သီးကိုစုပ်လေထဲမှာဆန်တန်းပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြတာအခုဆိုရင်အနှစ်90ရှိသွားပါပြီ1968ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းဆုပေးပွဲမှာအဲ့ဒီလိုဆန္ဒပြခဲ့ကြတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးပါမယ
် Tommy Smith running pretty well so farAnd in lane 2, Bombook is strong on the outside. It's Edwin Roberts. It's John Carlos right now. 1968
ခုနှစ်အော်တိုဘာလ16ရက်နေ့ကအမေရိကန်အိုလံပစ်အပြေးသမား Tommy Smith နဲ့ John Carlos တို့ဟာဆုပေးပွဲအစီအစဉ်အတွင်းလက်သီးကိုစုပ်လေထဲဆန်တန်းပြီးတော့အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားဖိနှိပ်မှုတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမေရိကန်သမိုင်းမှာလူလူချင်းပေါ်ဆူဆူရွရွခွဲခြားဆက်ဆံတဲ့အချိန်ကာလအတွင်းမက္ကဆီကိုစီးတီးမှာကျင်းပတဲ့အိုလံပစ်ပြိုင်ပွဲမှာစမစ်နဲ့ကာလစ်တို့ဆန္ဒပြခဲ့ကြတာပါဟာဝတ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ကဒေါက်တာမိုက်ကယ်ဖောင်ထရိုင်ကနိုင်ငံရေးအရာရှုပ်ထွေးမှုတွေရှိနေကြတာကိုအခုလိုထောက်ပြပါတယ
် It was occurring at a time in which there's a great deal of tensionand a great deal of uncertainty about
how the new taiwan cha တင်မာမှုတွေအချိန်တက်နေခြင်းဖြစ်တယ်လို့ martin luther king နဲ့ bobby kennedy တို့လှုပ်ကြံခံရတာကြောင့်အခြေအနေရှုပ်ထွေးနေချိန်မှာဒီအခြေအနေတွေငြိမ်သက်သွားအောင်ဘယ်လိုလုပ်ရမှန်းမသိလဲဖြစ်နေရတဲ့အချိန်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ
ရွှေတစိမ့်စုရခဲ့တဲ့ smith ဟာမီတာ200အပြေးပြိုင်ပွဲမှာကမ္ဘာစံကြီးချိုးနိုင်ခဲ့သူပါ carlos ကတော့ကြေးတစိမ့်ရခဲ့ပါတယ်ဆုလက်ခံရယူချိန်မှာသူတို့နှစ်ဦးဟာအမေရိကန်ပြည်ထောင်စုကဆင်းရဲမွဲတေမှုကိုမီးမောင်းထိုးပြတဲ့အနေနဲ့ခြေဗလာနဲ့နေခဲ့ပါတယ်။နိုင်ငံတော်တချင်းကိုတီးမုတ်ချိန်မှာတော့ခေါင်းငုံပြီးလက်သီးကိုစုပ်လေထဲဆန်တန်းခဲ့ကြပါတယ်။ဒါဟာသူတို့နှစ်ဦးရဲ့တတိနဲ့ရဲရဲမှုကိုပြသတဲ့လုပ်ရဖြစ်တယ်လို့အမေရိကန်တက္ကသိုလ်ကလူမျိုးရေးမီဒီယာနဲ့ဆက်ဆံရေးပေါမော့ခရှာရီဝီလျံစ်ကပြောပါတယ်။
So to have these two young black men take this moment that
လူမဲလူငယ်နှစ်ဦးကအခုလိုဆန္ဒပြလိုက်တဲ့တဲ့ရင်ဟာကမ္ဘာတစ်လွှာအခြေတဝင်ပြောစရာတွေဖြစ်သွားခဲ့ပါတယ်
အထူးသဖြင့်အမေရိကမှာလူမဲတွေလွတ်မြောက်ရေးအတွက်အလွန်အရေးကြီးပုံကိုအဲ့ဒီလိုလုပ်ရတဲ့မိမောင်းထိုးပြခဲ့တာကပြောစရာပိုဖြစ်ခဲ့တာပါ
1968ခုနှစ်စူပေးပွဲပြီးမှာတော့အမေရိကန်အိုလံပစ်အသင်းကနေသူတို့နှစ်ဦးကိုထုတ်ပစ်ခဲ့ပါတယ်။အဲဒီနောက်တော့ Smith နဲ့ Carlos တို့ဟာအသက်အန္တရာယ်ကိုတော့မှချင်းကျောက်ခံခဲ့ရပါတယ်။ဒါပေမဲ့လည်းမကြသေးခင်က Washington DC မှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာတော့သူတို့ကိုသူရဲကောင်းအဖြစ်ချီးမြှောက်ခဲ့ပါတယ်။အိုလံပစ်အားကစားသမားတဦးဖြစ်ခဲ့တဲ့ Tommy Smith ကတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့အရေးကြီးပုံကိုအခုလိုပြောပါတယ်
။ Free expressionsmust be a continuous sound my people
ပညာရေးပေါ်အောင်စိုက်လှုပ်ဆောင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုရဲ့အတန်ကိုဆက်လက်သေဆောင်ရပါလိမ့်မယ်မကျော်လွှမ်းနိုင်တဲ့အခက်အခဲဆိုတာမရှိပါဘူးဘလောက်ပဲခက်ခဲဆက်ပြီးကျော်လွှမ်းရပါလိမ့်မယ
်အိုလံပစ်ဆုကြီးမြင့်ပွဲအခမ်းအနားတွင်ကံွယ်ဆန္ဒထုတ်ဖော်ခဲ့တဲ့အထိမ်းအမှတ်နှင်း90ပြည့်တဲ့အနေနဲ့ဒီလွန်ခဲ့တဲ့စက်တင်ဘာလကကာလို့စ်ဟာမက္ကဆီကိုစီးတီးမြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူးချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြခဲ့ပါတယ
် Doing the right thing is not an easy thing to do for me or anyone else
ကျွန်တော်ပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူးလွန်ခဲ့တဲ့290ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီ290ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူး
အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖြတ်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့ထိဒီဆိုးရွားတဲ့မူဝါဒတွေအပေါ်စန့်ကျင်တိုက်ဖြတ်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်အားကစားပွဲတွေမစခင်နိုင်ငံတော်သချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့ကန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်း Found Try ကပြောပါတယ
် Right now in 2018 50 years old there are still
250ကြာခု2018ခုနှစ်အထိအရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်အဲဒီ250ကအဖြစ်ပြက်ဟာအခုချိန်ထိကိုလွှမ်းမိုးမှုရှိတယ်ဆိုတာကိုပြသနေတာပါ
တရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖြတ်ရေးကိုဂနိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါတယ
် We see that when athletes do stand up and step up
အားကစားသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြောင်းစနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Carroll တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒူးထောက်ဆန္ဒထုတ်ဖော်ခဲ့သူ American Football အားကစားသမား Kaepernick တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်အာဏာရလာခြင်းအတွင်းလူမျိုးရေးခွဲခြားမှုတွေပိုပြင်းထန်လာတဲ့ဆိုပြီးလူမဲအမေရိကန်ဖုတ်ဘောအားကစားသမားတချို့ဟာကစားပွဲမစမီနိုင်ငံတော်သချင်းတီဆိုစင်မှာဒူးထောက်ဆန္ဒပြခဲ့ကြပါတယ်။အဲ့လိုဆန္ဒပြသူတွေထဲမှာအမေရိကန်ဖုတ်ဘောကစားသမား Colin Kaepernick လည်းပါဝင်ပါတယ်
။ For the land and of the free.
Overnight, San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again.
စတေမလာအတွင်းကွနီပက်တက်ကသူကကောက်ယူတဲ့လူလူစစ်တမ်းတွေမှာတော့ဒီလိုဒူးထောက်ဆန္ဒပြတာကိုအမေရိကန်အများစုကထောက်ခံကြတယ်လို့ဆိုပါရယ်ဒီလိုထောက်ခံတဲ့လူတွေအများစုဟာနေပယ်ဆောင်ကလူတွေဖြစ်ကြပေမဲ့မထောက်ခံသူအများစုကတော့ Republican တွေပါဒီလိုအခြေအနေအောက်မှာပဲမကြသေးခင်တုန်းကကမ္ဘာကျော် Nike ဖိနက်ကုမ္ပဏီကြီးက Kaepernick ပုံနဲ့ကြော်ညာထုတ်လိုက်တဲ့အပေါ်အားပေးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအကြီးအကျယ်မကြေမနက်ဖြစ်ခဲ့ကြပါရယ်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့လိုဒူးထောက်ဆန္ဒပြသူတွေကိုဖုတ်ဘောဘောလုံးအဖွဲ့ချုပ်အနေနဲ့အပြစ်ပေးအရေးယူဖို့တောင်းဆိုပါရယ်ဒါအပြင် Nike ရဲ့ဆုံးဖြတ်ချက်ဟာမတင်တော်ဘူးလို့ Fox သတင်းဌာနကပြောကြားသလို Nike အနေနဲ့ဘာရီမြန်စဉ်းစားနေပါလိမ့်လို့လည်း Twitter မှာရေးသားခဲ့ပါရယ် Amy Ross ကတော့ Nike ရဲ့ယက်တီချက်ကိုထောက်ခံသူဟာ
It's a good message to sell seekers to those of us who are leaning
အခုလိုယက်တီပြသလိုက်တာဟာကန့်ကွက်ဆန္ဒပြတာကိုထောက်ခံအားပေးကြသူတွေအတွက်တော့ဖနက်ပို့ပြီးဝယ်ယူအားပေးချင်လာတဲ့သတင်းမျိုးဖြစ်ပါတယ်။အခုဆိုရင် New Balance ဖနက်ထက် Nike ဖနက်ကိုပဲဝယ်ဖို့ဆရာထက်တန်နေပါတယ်
။အသားအရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုတွေကိုမီးမောင်းထိုးပြတဲ့အနေနဲ့အခုလိုမျိုးအားကစားပြိုင်ပွဲအတွင်းဒူးထောက်ပြီးတော့ဆန္ဒပြတဲ့ Kaepernick ကို Nike ကုမ္ပဏီရဲ့ကြော်ညာမှာထည့်သွင်းအသုံးပြုမှာကိုကန့်ကွက်သူတွေကဒီ Nike ဖိနက်တွေကိုမီးရှို့တဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာတင်တယ်လို့ထောက်ခံသူတွေကလည်းတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ရမှာအတူရက်တီပေးတဲ့ Nike ကုမ္ပဏီကိုချီးကျူးဂုဏ်ပြုကြပါရခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။ကဘာကြီးပူငွေလာပြီးဥရုယာသည်အကြီးအကျယ်ပြောင်းလဲလာစေတဲ့ကာဗွန်နိုက်အောက်ဆိုက်ဖန်လုံတန်းငွေထုတ်လွှတ်မှုကိုအတက်နိုင်ဆုံးလျှော့ချကြဖို့အတွက်သိပ္ပံပညာရှင်တွေကတိုက်တွန်းနေကြမှာ။ကယ်လီဖိုးနီးယားပြည်နယ်ဆော့သိပ္ပံကသူတေသနပညာရှင်တွေကတော့လေထဲမှာများလာနေတဲ့ဒီကာဗွန်တွေကိုပို့ပြီးတော့ဖမ်းယူပေးနိုင်တဲ့အပင်တွေရအောင်စူးစမ်းနေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမယ်နော်။ဝင်ရိုးစွန်းတွေမှာဖုံးလွှမ်းနေတဲ့ရေခဲဆိုင်တွေအေးပြော်နှုံးမြန်လာတယ်ဆိုတဲ့သူတေသနတွေ့ရှိချက်တွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေတယ်လို့ပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာတယ်ဆိုတာကလည်းလက်တွေ့မြင်လာနေရပါပြီ။ဒါကြောင့်ကဘာကြီးပူနွေးလာတာနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရန်ပြဿနာကိုပေါ့ပေါ့ဆဆမတွေ့ကြဘို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီခါမှာကဘာကြီးကိုပူနွေးလာစေတဲ့ဖန်လုံရင်တန်းကိုထုတ်လွှတ်မှုတွေကိုဘလို့ရော့ချအောင်လုပ်မယ်ဆိုတာကိုဝိုင်းဝန်းစဉ်းစားကြပါလိမ့်။ဒီလိုဖြည့်ရှင်းမှုစ조사မှုတွေထဲမှာကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာဟိုလာမှာရှိတဲ့ဇီဝဗေဒဆိုင်ရာလေ့လာမှုတွေလုပ်နေတဲ့ဆော့သိပ္ပံကသူတေသနပညာရှင်တွေရဲ့လှုပ်ဆောင်မှုကတော့ထူးခြားပါတယ်။သူတို့ကကမ္ဘာကြီးပူနွေးစေတဲ့ကာဗွန်တွေကိုဆုပ်ယူထားနိုင်တဲ့အပင်တွေကိုဂုရယ်ပိုးပြီးကာဗွန်ဆုပ်ယူနိုင်အောင်သာမကဒီကာဗွန်တွေလေးရုထဲပြန်ပြီးရောက်မသွားအောင်ဒီအပင်တွေကပဲနှစ်ပေါင်းများစွာတိမ့်နေအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုစဉ်းစားပြီးသူတေသနလုပ်နေကြတာပါ။အပင်တွေရဲ့ photosynthesis ဖြစ်စဉ်မှာအပင်ဟာနေအောင်ကြီးစွမ်းအင်ကိုတုံးပြီးလေထဲကကာဗွန်နဲ့အောက်ဆိုက်တွေကိုဆုပ်ယူစားသုံးပါတယ်။သူတို့ကဒါကိုရေနဲ့ပေါင်းပြီးသူတို့ရဲ့ကြီးထွားမှုအတွက်တကြားဓာတ်ကိုဖန်တီးတာပါ။ဒီဖြစ်စဉ်မှာသူတို့ကအောက်ဆီဂျင်ကိုထုတ်ပေးတယ်လို့သူတို့ရဲ့တ िश ူးတွေထဲမှာတော့ကာဗွန်ကိုသိမ့်ထားပါတယ်။ဒီလိုကာဗွန်ကိုသိမ့်စီတာကိုသူတို့ရဲ့အမြစ်တွေမှာပါလှုပ်ဆောင်ကြတာဖြစ်ပြီးဒီအမြစ်တွေကနေတစ်ဖြည်းဖြည်းပြန်ထုတ်ပေးပြီးတော့အပင်ကိုကြီးထွားစေတာပါ။အပင်သေးသွားရင်တော့ကာဗွန်တွေပါခြေပြတ်သွားပေမယ့်တချို့ကာဗွန်တွေကမြေစီလွာထဲမှာကျန်နေတတ်ပါတယ်ဒီဖြစ်စဉ်ကိုဆော့ဇီဝဆိုင်ရာသုတေသနဌာနကသိပ္ပံပညာရှင်တွေကစိတ်ဝင်စားနဲ့အသုံးချဖို့လုပ်ကြပါတယ်သူတို့ကဒီကာဗွန်တွေကိုမြေစီလွာထဲမှာအချိန်အတော်ကြာတိုမိထားနိုင်တဲ့ပုံစံမျိုးနဲ့ရလာအောင်အပင်တွေကထုတ်ပေးမဲ့သုတေသနအစီအစဉ်ကိုလုပ်ဖို့အတွက်စဉ်းစားကြပါတယ်ဒီသုတေသနအစီအစဉ်တွေကိုကြီးကျက်သူကတော့ပမောက္ခဂျိုးဆက်နိုဝယ်ပါသူငယ်ငယ်တုန်းကတဲ့ပင်ကရတဲ့တဘာဝဖော်ဘူးဆိုတွေကိုမြေဆွေးလောက်ခဲ့ဖို့တုံးခဲ့တာကိုတတိတရရှိရကနေအခုလိုကဘာကြီးပူနွေးမှုကိုတိုက်ဖြတ်ဖို့လောက်ရမှာတုံးဖို့စိတ်ကူးရခဲ့တယ်လို့ပြောပါတယ
် When I was a child growing up in western Pennsylvania I was an avid gardener my grandmother and great grandmother taught me to have a vegetable garden
ကျွန်တော်ငယ်လေးကစိုက်ပျိုးရေးကိုသိကြတာပါပြီး Pennsylvania ပြည်နယ်အနောက်ပိုင်းဒေသမှာကြီးပြင်းလာတာပါမြေရောက်တိုင်းကျွန်တော်အဖွားရရောကျွန်တော်အမေကပါစားပင်တွေကိုဘယ်လိုစားရတယ်ဆိုတာကိုတင်ပြပေးပါတယ်အဲ့ဒီကလေးကမြေဆွေးရအောင်ဘယ်လိုလုပ်ရတယ်ဆိုတာကောင်းကောင်းသိခဲ့တာပါအဲ့ဒီတော့မှတ်မိပါသေးတယ်ကျွန်တော်မိဘတွေနဲ့သူတို့မိတ်ဆွေတွေဝိုင်တောက်တဲ့ခါတိုင်းဝိုင်ပလင်းပိတ်တဲ့ဖော့ဆိုလေးတွေကိုကျွန်တော်ကကောက်ပြီးတော့မြေဆွေးပုံနဲ့ထည့်ပါတယ်ဒီဖော့ဆိုလေးတွေကတစ်ပင်ကရတယ်ဆိုတော့တဘာဝမြေဆွေးဖြစ်နိုင်တယ်ဆိုတာကျွန်တော်သိတယ်လေတစ်သားတွေလိုပဲဆွေးသွားမယ်လို့ကျွန်တော်ထင်ခဲ့လို့ပါဒါပေမဲ့သူတို့ကဘရောမှဆွေးမသွားပါဘူး။အပင်တွေကိုသူတည်တနာလုပ်ဖို့စစင်းစားတဲ့အခါမှာတော့အဲ့ဒါကိုကျွန်တော်သွားပြီးတော့သတိရပါတယ်
။တဘာဝပောက်တဲ့တစ်ပင်ကနေထုတ်ယူတဲ့ဒီဖော့ဘူးဆိုလေးတွေမှာဆူပါရင်လို့ခေါ်တဲ့ဓာတ်အတော်များများပါနေပါတယ်။ဆူပါရင်ကရေဖောက်ပြီးထွက်မသွားနိုင်တဲ့ဖျောင်းလိုပစ္စည်းပါ။ဒီဓာတ်တစ်မျိုးကိုတစ်ပင်အများစုမှတွေ့ရပြီးသူတို့ဟာအပင်ရဲ့အမြစ်တွေဆွေးမြေပျက်စီးမသွားအောင်လဲကာကွယ်ပေးနိုင်ပါတယ်။ဆူပါရင်ရဲ့ဒီလိုဂုံတက်တီကိုတုံးပြီးတစ်ပင်တွေကနေကာဗွန်ကိုမြေအောက်မှာတင်ထားနိုင်ရတဲ့အတွက်အသုံးချနိုင်မှုလုပ်နေတာပါဒီလိုလုပ်နိုင်မယ်ဆိုရင်ကဘာကြီးပူနွေးအောင်လုပ်နေတဲ့ကာဗွန်တွေကိုတင်ထားနိုင်မယ်လို့တွက်ဆနိုင်ပါတယ်အခုလိုကာဗွန်တွေကိုမြေလွှာထဲတင်ထားတာဟာမြေစည်းလွှာအတွက်ပါအကျိုးရှိပြီးအပင်တွေရှင်သန်တဲ့ဝင်းကျင်အတွက်ပါကောင်းလာစေနိုင်တယ်လို့လည်းပမောက်ခနိုဘယ်ကပြောပါတယ်
That enriches the soil. So it turns out that by leaving some plant carbon behind in the soil,
the carbon is absorbed and absorbed. And in the carbon, the carbon is absorbed. အပင်တွေလည်းပိုးပြီးတော့ကောင်းကောင်းကြီးထွားလာကြတယ်။ဒါကြောင့်တောင်သူနေသမားတွေရဲ့စိုက်ကွင်းတွေမှာဖြစ်စေ၊ဂေဟစနစ်ထဲမှာဖြစ်စေမြေစီလွှာထဲမှာကာဗွန်ပါဝင်နှုန်းကပိုများလာပြီးတော့သဘာဝပတ်ဝန်းကျင်ကိုပိုးပြီးတော့ကျန်းမာလာစေပါတယ်
။အခုလိုအားလုံးအတွက်အကျိုးရှိစေမယ့်ဝန်းကျင်ကိုဖန်တီးနိုင်ဖို့အပင်တွေမှာစူပါရင်ထက်တွေပိုးပြီးထုတ်လာနိုင်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်အပင်တွေဘလိုနည်းနဲ့စူပါရင်တွေပိုးထုတ်လာအောင်လုပ်နိုင်မယ်ဆိုတာကိုသူတည်တနာလုပ်နေကြတာပါ။စီဆော့တိပ်ပန်သူတေသနာဓာခွဲခန်းတွေမှာကဘာပေါ်ကဒေတာအမျိုးမျိုးမှာရှိတတ်တဲ့ယာဒီဥရုမျိုးတွေကိုဖန်တီးထားပါတယ်။အဲ့ဒီဒေတာအဲ့ဒီကယာဒီဥရုနဲ့ကပ်ညီမဲ့အပင်မျိုးကိုစိုက်ပျိုးပြီးစမ်းသပ်တာပါ။ဒီစမ်းသပ်မှုတွေကအသေးစိတ်လောက်ရတာမို့အချိန်အတော်ပေးရတယ်လို့အင်အားလည်းအတော်စိုက်ထုတ်ရပါတယ်။ဒါပေမဲ့သူတို့ဌာနမှာသူတေသနာအဖွဲ့သားတွေတလကျော်လောက်ရမယ့်အလုပ်မျိုးကိုတင်းအထင်းနဲ့လုပ်ပေးနိုင်တဲ့သူတေသနာစက်ရုပ်တွေကိုလည်းရှိပါတယ်။လောလောဆယ်မှာတော့ကာဗွန်တွေကိုတုံမိထားနိုင်တဲ့ကောက်ပဲတည်နံပင်တွေရအောင်တီထွင်ရမှာသမီးတို့ကြမျိုးပွားတဲ့နှီးကိုပဲတုံပြီးဆန့်တက်နေတာပါဒါပေမဲ့တနေ့ကျရင်တော့လုပ်ငန်းပုံမြန်ဆန်လာစေဖို့မျိုးဗီဇအင်ဂျင်နီယာနှီးပညာကိုတုံဖို့ဖြစ်လာနိုင်ပါတယ်လက်ရှိဆန့်တက်မှုတွေအတွက်ကန့်သက်ထားတာမျိုးတော့တိတ်မရှိပါဘူးလို့သူတေသနပညာရှင်တဦးဖြစ်တဲ့တွဲဘက်ပါမောက်ခဝော့ဖ်ကန်ဘော့ရှ်ကပြောပါတယ
် In our project we basically are very open
ကျွန်တော်တို့ရဲ့စီမံကိန်းမှာတော့ကန့်သက်ထားတာတိတ်မရှိပါဘူး။ရေပုံရပြောရမယ်ဆိုလို့ရှိရင်နီလန်းအလုံးကိုတုံးနိုင်ပါတယ်။အခုကျွန်တော်တို့ကစူပါရင်ဒပ်ပုံများလာအောင်တဘာဝလျောက်ရတဲ့မျိုးထဲမှာရှိတဲ့တဘာဝမျိုးဗီဇကိုတုံးပြီးတော့ဆန့်သက်တဲ့အတွက်မျိုးရိုးဗီဇအင်ဂျင်နီယာနီးကိုတုံးဖို့တော့တိတ်မလိုပါဘူး။ဒါပေမဲ့ဒီမျိုးရိုးဗီဇအင်ဂျင်နီယာနီးပညာကိုတုံးရင်တော့အခုဆန့်သက်နေတာထက်ပိုပြီးတော့မြန်နိုင်ပါပါ။ဒါဟာစိတ်ဝင်စားဖို့ကောင်းပါလေ။တကယ်လို့ကျွန်တော်တို့လုပ်နေတဲ့တမယိုးကြမျိုးဗီဇရအောင်လို့ယူပြီးတော့စမ်းသပ်တာကိုမဆောင်နိုင်တော့အောင်ကမ္ဘာရာသီဥတုပြောင်းလာတာကဒီတက်ပို့ပြီးတော့မြန်လာမယ်ဆိုရင်တော့တမျိုးပေါ့လေ
သူတို့ရဲ့စမ်းသပ်မှုတွေကလည်းလာမယ့်9နှစ်လောက်မှာဆိုရင်လေးဒုတဲကကာဗွန်နိုက်အောက်ဆိုက်ပါဝင်နှုန်းအဆင့်ကိုရှော့ချရမှာတုံးနိုင်တဲ့အပင်တွေကိုဒေသအမျိုးမျိုးအတွက်ထုတ်ပေးနိုင်တော့မယ်လို့လည်းပြောပါတယ်အခုလိုပဲကာဗွန်ကိုအများပြားဆောက်ယူနိုင်တဲ့အပင်တမျိုးလည်းရှိပါတယ်ဒါကတော့ကမ်းရိုးတန်းတွေမှာပေါက်ရောက်လို့ရှိတယ်လမှုပင်တွေရှိရာဒီရောက်တော်တွေဖြစ်ပါတယ်ဒီရောက်တော်တွေဟာကဘာပေါ်မှာကာဗွန်အကျယ်အဝဆုံးမြေစီလွှာမျိုးဖြစ်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပြအောင်နော
်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်
ပြောဆိုနေတဲ့ sorry သတင်းစာဆရာချမဲကာရှိုဂီရဲ့ရုပ်လောင်းအကျဉ်းချံတဲလွန်စာရနိုင်မှုအတွက်တူရကီနိုင်ငံအစ္စတန်ဘူမြို့အနီးကတောအုပ်တစ်ခုနဲ့မြို့ရဲ့တောင်ဘက်ကီလိုမီတာ90လောက်ကွာနယ်မြို့တစ်မြို့မှာတူရကီရဲ့တပ်ဖွဲ့ကရှာဖွေခဲ့ပါတယ်။ဘဲကတ်တောနဲ့ယာလူဗာမြို့တွေမှာရှာဖွေတာဖြစ်တဲ့အကြောင်းတူရကီတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်တာပါ။ဒီချိန်ထဲမှာပဲဒင်းတော့တက်ခံခဲ့ရတဲ့အသံမှတ်တမ်းအချက်အလက်တွေကိုအမေရိကန်အစိုးရတာဝန်ရှိသူတွေထံပေးရခဲ့တာမရှိတဲ့အကြောင်းတူရကီအာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒါပြည်နယ်မှာထိတ်တဲအစိုးရရှိနေသူပြစ်ခတ်တပြက်ခံခဲ့ရတဲ့ဖြစ်ရပြီးကန္ဒါပြည်နယ်တွင်လွတ်တော်ရွေးကောက်ပွဲတွေကိုသတင်းတပတ်နောက်ဆက်လိုက်ပါတယ်။အာဖဂန်နိုင်ငံတဝန်းကလွတ်တော်ရွေးကောက်ပွဲတွေကိုတော့မနက်ဖြန်စနေနေ့မှာစတင်ကျင်းပဖို့စီစဉ်ထားပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံသားတွေပါဝင်စီးရီးယားနိုင်ငံမှာဖမ်းဆီးခံထားတဲ့ယာနက်ချီရဲ့တစားကန်တွေကို S Instance သွေးကြွတွေကစတင်ကွပ်မြတ်တော့မှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုအမေရိကန်ပြည်တော်စုဘက်ကပယ်ချခဲ့ပါတယ်။ဘဲဂျီယံနိုင်ငံပရက်ဆဲမှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပထိပ်သီးညီလာခံအတွင်းလူ့ခွင့်ရေးကိစ္စရပ်တွေကိုထက်သွင်းဆွေးနွေးရမှာရွန်ဂျာမိုစင်နေအရေးလဲအာယုံဆိုင်ဆွေးနွေးမယ်ကြောင်းဥရောပသမ္မတ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါဟီနီကပြောဆိုလိုက်ပါတယ် EU ကဖြစ်ရှင်းနိုင်မှုအစဉ်တစိုက်ကြိုးပမ်းနေတဲ့ရွန်ဂျာအချက်တွေကိုထက်သွင်းစဉ်းစားဆွေးနွေးမှာဖြစ်တဲ့ကြောင်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲကမနေ့ကညီလာခံစတင်ချိန်မှာပဲပြောဆိုခဲ့တာပါ
သတင်းချင်းချုပ်ကိုကောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.